Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်မေလ2ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိများရှင်လန်းချက်မြေကြပါစီရှင်ကျမသိန်းကြီးထိုက်ပါ
ကျမကတော့ဆုမြတ်မမရှင်ဒီဘောငရင်အတွက်နိုင်ငံတကာကပေးနေတဲ့ငွေကြေးနဲ့ကယ်ဆယ်ရေးအထောက်အပံ့တွေကိုအစိုးရကကန့်သတ်နေတဲ့အတွက်နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေမကျေမနပ်ဖြစ်နေကြပါတယ် UK အတွက်စတုထမြောက်အင်းရှေးဆန်မင်းသမီးလေးကိုဒီကနေ့စနေနေ့မှာမွေးဖွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြီးမှာတော့ဝပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်မှကျင်းပနေတဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့ထိတ်သီးညီလာခံကိုအရင်ဆုံးနားဆင်ကြားရဖို့ရှိပြီးဒီနောက်မှာတော့
ဒီ NGO တော်တော်များများကဒီကယ်ဆယ်ရေးလုပ်ငန်းတွေကိုလွတ်လွတ်လပ်လပ်သူကလုပ်လို့မရဘူးဖြစ်နေတာပေါ့အဲငလျင်လှုပ်ပြီးတဲ့အခါမှာဒီဟိုကယ်ဆယ်ရေး
ဒါတော့နီပေါ်နိုင်ငံမှာငလျင်ကယ်ဆယ်ရေးလုပ်ငန်းတွေကိုသတင်းရယူဖို့ရောက်နေတဲ့ VOA သတင်းတောက်ကိုစင်လက်ကိုတွေ့ဆုံမေးမြန်းထားတာကိုလည်းသတင်းတွေကြေညာပြီးမှနားဆင်ကြားရဖို့ရှိပါတယ်ရှင်။ဒီနောက်မှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှမတူတာလေးတွေကိုနားဆင်ကြားရမှာပါ။ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးကြပါအောင်ရှင်။
နီပေါ်နိုင်ငံမှာအင်အားဖြင့်မြေငရင်ကြီးလှုပ်ကပ်ခဲ့တာသတင်းတစ်ပတ်ကြာလာတဲ့အထိဝေးလံခေါင်ဖျားတဲ့နေရာတွေစီကိုကယ်ဆယ်ရေးအကူအညီတွေမရောက်နိုင်သေးပဲဖြစ်နေပါဗျ။နိုင်ငံတကာကူညီကယ်ဆယ်ရေးတွေရောက်ရှိနေပေမဲ့လည်းနီပေါ်အစိုးရရဲ့ညှိနှိုင်းဆောင်ရွက်မှုဘိုင်းမှာအားနည်းနေတဲ့အတွက်လိုအပ်တဲ့နေရာတွေစီကိုအကူအညီတွေမရောက်နိုင်သေးတာလို့အဲဒီမှာရှိတဲ့သတင်းတောက်တွေကပြောကြပါဗျ။နိုင်ငံတကာကပေးနေတဲ့ငွေချေးနဲ့ကယ်ဆယ်ရေးအထောက်အပံ့တွေကိုအာဏာပိုင်တွေဘက်ကကန့်သက်စစ်ဆေးမှုတွေဟာကြီးမားနေတဲ့အတွက်နိုင်ငံတကာကယ်ဆယ်ရေးလုပ်သားတွေမကြေမနက်ဖြစ်နေကြတယ်လို့အဲဒီမှာရောက်နေတဲ့ဒီ VOA သတင်းတောက်ကပြောပါဗျ။ကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရကထိထိရောက်ရောက်မလုပ်တဲ့အတွက်ပြည်သူတွေကြားမှာလည်းမကြေနပ်မှုတွေထွက်ပေါ်နေပါဗျ။နီပေါ်တနိုင်ငံလုံးနီးပါးကြဲကြဲပြန့်ပြန့်အပြည့်အစည်းတွေဖြစ်ခဲ့တဲ့မြေငရင်အတွင်းမှာလူပေါင်း 6,600 ထက်မနည်းသေဆုံးခဲ့တယ်လို့နီပေါ်ရဲ့တပ်ဖွဲ့ကပြောပါဗျ။14,000ထက်မနည်းလဲဒဏ်ရာရရှိခဲ့ပြီးတော့ထောင်ပေါင်းများစွာဟာလည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။နှစ်ပေါင်း80အတွင်းနှိဘောမှအစိုးဆုံးဖြစ်တဲ့မြေငရင်အတွင်းအပြည့်အစည်းပုံတွေအောက်မှာပိတ်မိနေနိုင်သူတွေကိုဆက်လက်ရှာဖွေနေကြပေမဲ့သတင်းတစ်ပတ်ကြာလာချိန်မှာတော့အသက်ရှင်ရဲ့ကယ်ဆယ်နိုင်မဲ့မျှော်လင့်ချက်တွေလည်းနှဲလာနေပါတယ်။ 9.8 ပြင်းအားနဲ့လှုပ်ခဲ့တဲ့ငရင်ကြောင့်နေအိမ်တွေအလုံးနှိဘာပြိုပြက်ပျက်စီးသွားတဲ့ရွာတွေမှာလူတွေဟာဖြစ်တယ်လို့တေးထိုးပြီးတော့နေကြရပါတယ်။လူဦးရေ28တန်းရှိတဲ့နီပေါ်နိုင်ငံမှာငရင်တန်းကို8တန်းလောက်ခံခဲ့ကြရပြီးတော့ဒီလူပေါင်း2တန်းထက်မနည်းအတွက်ကိုနောက်ထပ်3လလောက်အထိယာယီတဲတွေတောက်ရည်တန်းတွေအစားအစာနဲ့ဆေးဝါးလိုအပ်မှုတွေရှိနိုင်တယ်လို့ကုလသမဂ္ဂကပြောထားပါတယ်ရှင်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာသီရိလင်္ကာနိုင်ငံကိုဒီကနေ့ရောက်ရှိနေပြီးသီရိလင်္ကာသမ္မတမာတီပါလာသီရိစင်နာနဲ့ရောဝန်ကြီးချုပ်ရာနီဝစ်မီစင်ဟာနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒါဟာဆယ်စုနှစ်တခုအတွင်းအမေရိကန်နိုင်ငံသားဝင်တို့ရဲ့ပထမအဦးဆုံးခရီးစဉ်လည်းဖြစ်ပါတယ်။သူတို့ဆွေးနွေးပွဲအတွင်းသီရိလင်္ကာနိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာမဟာဗျူဟာအရအရေးကြီးကျွန်းနိုင်ငံဖြစ်တဲ့သီရိလင်္ကာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်အောင်ပြန်လည်ထူထောင်သွားဖို့အမေရိကန်ပြည်ထောင်စုကလိုလားပြီးနှစ်နိုင်ငံပုံမှန်ဆွေးနွေးမှုတွေပြန်လုပ်သွားမယ်လို့ဂျွန်ကယ်ရီကပြောပါတယ်။သမရာဟောင်းမဟိန္ဒာရာဂျပက္စီရဲ့သီရိလင်္ကာအစိုးရလက်ထက်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့သီရိလင်္ကာနဲ့အမေရိကန်ပြည်ထောင်စုတို့ဟာနှစ်ပေါင်းအတော်ကြာဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါလူအခွင့်အရေးကိစ္စပေါ်အခြေခံပြီးအနောက်နိုင်ငံတွေနဲ့အဆင်မပြေဖြစ်နေခြင်းမှာရာဂျပက္စီရဲ့အစိုးရဟာတရုတ်အစိုးရနဲ့ပိုပြီးနှိစက်ခဲ့ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ UK ရဲ့ဒုတိယမြောက်အင်းရှေ့မင်းသား William နဲ့စနီး Catherine Middleton ကနေဒီကနေ့စနေနေ့မှာသမီးလေးဖွားမြင်ခဲ့ပါတယ်။ ကမ်ဘရစ်မြို့သားကတော်ကက်သရင်းကနေ UK ရဲ့စတုထမြောင်အင်ရှေ့ဆန်ဖြစ်မဲ့သမီးလေးကို၈ပေါင်၃အောင်စားနဲ့မွေးဖွားခဲ့တယ်လို့ကန်စင်တန်နန်းတော်ကနေသတင်းထုတ်ပြန်ခဲ့ပါတယ်။ကလေးရောမိခင်မှာကျန်းမာကြတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သမီးလေးရဲ့နာမည်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။မင်းသားဝီလျံနဲ့ကက်သရင်းတို့ရဲ့ဒီပထမသားဦးလေးမင်းသားဂျော့ချ်ကိုမွေးဖွားခဲ့တဲ့လန်ဒန်မြို့တော်ကစိန့်မေရီဆေးရုံရဲ့လင်ဒိုအဆောက်မှာပဲဒုတိယသမီးလေးကိုမွေးခဲ့တာဖြစ်ပါတယ်။ဒေသဆန်တော်ချိန်မနေ့6နာရီမှာမင်းသားဝီလျံနဲ့အတူကက်သရင်းဟာလင်ဒိုအဆောင်ကိုရောက်ရှိလာခဲ့ပြီးတော့မနေ့7နာရီ34မိနစ်မှာမိဖွားခဲ့တယ်လို့နန်းတော်ကပြောပါရယ်။ဘုရင်မကြီးအလိဇဘက်နဲ့ကျင်ရတော်အက်ဒင်ဘရာမြို့သားကြီးဝေလမင်းသားချားလ်စ်နဲ့ဇနီးတဲ့ကွန်ဝဲမြို့သားကတော့တခါမင်းသားဟယ်ရီတို့အားလုံးဟာမင်္ဂလာသတင်းအတွက်ကိုဝမ်းမြောက်နေကြတယ်လို့ကန်စင်ဂျန်နန်းတော်ရဲ့အကြေညာချက်မှာပြောထားပါရယ်။UK ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းကမ်ဘရစ်မြို့သားနဲ့မြို့သားကတော်တို့ကနေတမီးလေးမွေးဖွားတဲ့အတွက်သူတို့အစာအင်မတန်မှဝမ်းသာတယ်လို့ Twitter လူမှုကွန်ရက်ပေါ်ကနေဖော်ပြခဲ့ပါတယ်။အင်ရှေ့မင်းသားချားလ်စ်မင်းသားဝီလျံမင်းသားဂျော့ချ်ပြီးရင်အခုဖွားမြင်တဲ့မင်းသမီးလေးဟာ UK ရဲ့စတုထမြောင်အင်ရှေ့ဆန်ဖြစ်ပါတယ်။ Catherine Middleton မွေးဖွားရဲ့မတိုင်ခင်ကနိုင်ငံတကာကသတင်းထောက်တွေနဲ့တော်ဝင်မိသားစုကိုထောက်ခံကြသူတွေဟာ St Mary's ဆေးရုံရဲ့ရှေ့မှာကြိုတင်စောင့်နေကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအရှိဘက်ချမ်းဘော်တီမိုးမြို့မှာညမထွက်ရအမိတ်ထုတ်ထားတာကိုချိုးဖောက်မှုနဲ့တောက်ကြညဒုံးကလူတချို့ကိုရဲကဖမ်းဆီးခဲ့ပါတယ်ဖရက်ဒီဂရေးဆိုသူလူမဲတူဦးကိုရဲတွေဖမ်းဆီးစဉ်မှာလေပြင်းရိုးကြိုတေဆုံသွားပြီးနောက်ဆန္ဒပြဆန့်ကျင်ကြတဲ့ဘော်တီမိုးမြို့မှာညမထွက်ရအမိတ်ထုတ်ပြန်ထားတာပါဂရေးကိုတေသွားအောင်လုပ်ခဲ့မှုနဲ့ပတ်သက်သူရဲရာရှိ6ဦးကိုအစိုးရရှေ့နေတွေကတရားစွဲထားပါတယ်ရဲတွေကိုအခုလိုတရားစွဲဆိုတဲ့သတင်းထွက်ပြီးနောက်ညမထွက်ရအမိတ်ကိုချိုးပေါက်ပြီးလမ်းပေါ်ထွက်ဆန္ဒပြသူတွေကိုဘော်တီမိုးမြို့တော်ခန်းမနားမှာဖမ်းဆီးခဲ့ပါတယ်။တရားစွဲဆိုခံထားရတဲ့ရဲရာကြီး6ဦးထဲမှာလူမဲ3ဦးနဲ့လူပြု3ဦးပါဝင်ပြီးသူတို့ကိုတောက်ကြနေကဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာခံဝင်ချက်နဲ့ပြန်လည်လွှတ်ပေးခဲ့ပါတယ်
။ပွဲကြီးပွဲကောင်းလက်ဝဲဝဲတစ်ခုဖြစ်မယ်လို့လူပြောများနေတဲ့ဒီ Floyd Mayweather နဲ့ Manny Pacquiao တို့ရဲ့Weatherweight တန်း boxing champion လူပွဲကိုဒီကနေ့စနေနေ့ညပိုင်း Las Vegas မြို့မှာကျင်းပမှာဖြစ်ပါတယ်။အသက်38နှစ်အရွယ် Mayweather ဟာဒီကြေးစားပွဲပေါင်း48ပွဲမှာတပွဲမှရှုံးပွဲမရှိခဲ့သလိုဖိလစ်ပိုင်လူမျိုးအသက်36နှစ်အရွယ် Pacquiao ဟာလည်းကြေးစားပွဲပေါင်း64ပွဲမှာဒီ58ပွဲအနိုင်ရထားမှုသူဖြစ်ပါတယ်။ Mayweather ဟာမတူညီတဲ့ weight တန်း5မြို့အတွက်ကမ္ဘာ champion ဆုတွေအနိုင်ရရှိထားပါတယ်။ပါကီယောဟာလည်းမတူတဲ့ဝိတ်တန်း6မျိုးအတွက်ကိုကမ္ဘာချန်ပီယံဆုတွေရရှိထားပြီးတော့ဒီကနေ့ပွဲမှာအနိုင်ရသူဟာလက်ဝဲလောကမှာအကောင်းဆုံးလက်ဝဲသမားအဖြစ်နဲ့မှတ်တမ်းတင်ခံရမှာဖြစ်ပါတယ်။အားကစားစိတ်ဝင်စားသူတွေကြားမှာရောစိတ်ဝင်စားကြတဲ့သူတွေကြားမှာပါဆွေးနွေးစရာဖြစ်လာအောင်ကိုလူပြောများနေတဲ့ဒီလက်ဝဲပွဲကနေစုစုပေါင်းဒေါ်လာတန်ပေါင်း400လောက်ဝင်ငွေရမယ်လို့ခန့်မှန်းထားကြပါတယ်ရှင
်။ထိတ်တန့်ရောက်တဲ့နေ့ကိုမဆုမြတ်မုံနဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပေးပါမယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်မှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိတ်သီးညီလာခံဒုတိယနေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးရဲ့တနင်္ဂနွေဆန်ရအပြစ်ခတ်ရက်စဲရေးနဲ့ငြိမ်းချမ်းရေးဆန်ရအကြံပြုချက်စာရင်းကိုအဓိကတင်သွင်းချပါတယ်တိုင်းသားလက်နက်ကိုင်တွေရဲ့ထိတ်သီးညီလာခံဆွေးနွေးမှုတွေကနေငြိမ်းချမ်းရေးရလဒ်တွေပေါ်ထွက်လာမယ်လို့လည်းယုံကြည်မျှော်လင့်နေကြတာပါညီလာခံကျင်းပနေချိန်မှာတော့တိုင်းရင်းဒေသတချို့မှာလည်းတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေပါတယ်အခြေအနေအသေးစိတ်ကိုတော့မဆုမုံကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါ2015ခုနှစ်မေလ1ရက်နေ့မနက်ပိုင်းကစတင်ခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာ6ရက်ကြာကျင်းပမယ့်တိုင်းရင်းသားထိပ်သီးခေါင်းဆောင်တွေရဲ့မျက်နှာစုံကြည့်တိုင်းရင်းသားညီလာခံဒုတိယမြောက်နေ့မေလ2ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ရဲ့တနိုင်ငံလုံးအပြည့်ရရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအကြံပြုစာတမ်းတွေကိုအသီးသီးတင်သွင်းခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဆွေးနွေးခဲ့ကြတဲ့အခြေအနေနဲ့ကိုကံလက်နက်ကိုင်တပ်ဖွဲ့ဘက်ကတင်သွင်းအကြံပြုခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ကိုကံလက်နက်ကိုင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။မနေ့ကနဲ့ဒီနေ့တော့အဓိကဒီအဖွဲ့တိုင်းရဲ့အကြံပြုချက်စာတမ်းတွေကိုပဲအမြင်ပေါ့နော်အဲ့လိုတင်ကြပါတယ်ခုအခြေအနေနဲ့ပတ်သက်ပြီးတော့ဆက်နဆောင်ပါကျွန်တော်မှတ်မိတော့အားလုံးဒီတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဖို့ရဲပြီးတော့ငင်းချမ်းရေးအတွက်ရဲအဲ့လိုအဓိကအရာတွေထားပြီးတော့ဆွေးနွေးဟိုပေါ့အကြံပြုကြတာပေါ့ဗျာ
တိုင်းရင်းသားထိပ်သီးညီလာခံကနေငြိမ်းချမ်းရေးအကျိုးရလဒ်တွေပေါ်ထွန်းလာနိုင်မယ်လို့လည်းတိုင်းရင်းသားကောင်းဆောင်တွေဘက်ကယုံကြည်မျှော်လင့်ကြပါတယ်လို့ကိုကန့်တက်ကပြောပါတယ်
အားလုံးမျက်နှာစုံညီဆိုတော့မျှော်လင့်ထားပါတယ်ကျွန်တော်ချန်နယ်လမ်းစာတစ်ခုတော့ရမှာပါဒီညီလာခံနေပြီးတော့မှဒီ news press တစ်ခုလုပ်မယ်လုပ်ဖို့ရှိမှာတဲ့အဲကြောင့်ပြီးမှာပါအဓိကတော့ဒီကျွန်တော်ဒီဒါနဲ့ဖြစ်နေတဲ့ဖြစ်စဉ်လေးတွေရဲ့အခြေအနေရဲ့ပြီးတော့ငင်းချမ်းဖို့အတွက်ကောဒီကျွန်တော်ရဲ့ငကူကလေးကဆွဲခံထားတဲ့ဟိုပါပဲတနင်္ဂနွေလုံးအနေနဲ့တိုင်းရင်းသားညီကိုဖွဲ့စည်းတည်လိုလားတဲ့အချက်လေးတွေပေါ့နော်အားလုံးသူကြီးကသိရပါတယ်အဲ့ဒါတွေဘလို့လက်တွဲပြီးတော့ပြုလုပ်ကြရင်ကောင်းမလဲဆိုတာလေးပါအဲ့ဒါလေးပါလာတော့ကျွန်တော်မှတ်မိပါတယ်တော်တော်များများတော့အဲ့ဒီပကတွေကိုတော့ရက်တန်တန်တယ်လို့တော့အားလုံးဟိုလိုအကြံပြုထားတာတွေ့ရပါတယ်
အခုလက်ရှိဝါပြည်ပန်းဆန်းမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံမှာမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA ကိုကန့်တက်ကစစ်ဦးစီးချုပ်ဒုတိယစစ်ဦးစီးချုပ်နဲ့ပြောခွင့်ရဦးထွန်းမြတ်လင်းတို့တက်ရောက်နေကြခြင်းပါပဲကိုကန့်ဒေသဘက်မှာတော့မြန်မာအစိုးရတပ်နဲ့ကိုကန့်တက်တို့ကြားတိုက်ပွဲတွေဟာဆက်ဖြစ်ပွားနေပြီးစစ်ရေးကတင်းမာနေပါတယ်လို့ကိုကန့်တက်ဘက်ကပြောပါတယ
်ကျွန်တော်ဦးစီးချုပ်တက်ပါတယ်ပြီးတော့ဒုတိယဦးစီးချုပ်တက်ပါတယ်ကျွန်တော်တက်ပါတယ်တို့တက်နေခြင်းနဲ့တော့နေတိုင်းလို့လို့ဖြစ်နေပါတယ်ဒီနေ့နည်းနည်းလေးတခုသူသားလာတာတော့ကျွန်တော်ကြားသိတော့တော့တို့ဒီကြီးတက်လဲကျွန်တော်တို့ဒီရှေ့တန်းဖက်သခန်းဖက်နဲ့ဆန်းဆန်းဖက်ကိုကတ်လာတာတွေ့ရပါတယ်ပြီးတော့တန်းချက်ကကားလဲဟောတင့်ကားပြောတာတင့်ကားငါးစီးလဲအဲ့မှာစိုင်ထားတယ်ပြောတာပြောပါတယ်အဲ့လိုကြားရပါတယ
်မေလာတရက်နေ့ကနေစတင်ပြီးတော့6ရက်ကြာကျင်းပမယ်ဝါပြည်ပန်းဆန်းမြို့ရဲ့တိုင်းရင်းသားထိပ်သီးညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကခေါင်းဆောင်63ဦးတက်ရောက်နေတာဖြစ်ပါတယ်ရခိုင်တက်မတော့အေးကချင်လွတ်မြောက်ရေးအဖွဲ့ကရင်မျိုးသားအစည်းအရုံရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီမိုင်းလာတက်ဖွဲ့မွန်ပြည်သစ်ပါတီကရင်နီအမျိုးသားတိုးတက်ရေးပါတီပအိုးအမျိုးသားလူမျိုးရေးအဖွဲ့ပလောင်လူမျိုးရေးတပ်ဦးကိုကန့်တက်ဖွဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီစတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကစစ်ဦးစီးချုပ်ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဥက္ကဋ္ဌဒုဥက္ကဋ္ဌအထွေထွေအတွင်းရေးမှုစတဲ့ထိပ်သီးခေါင်းဆောင်တွေကိုယ်တိုင်တက်ရောက်ပြီးတော့တနိုင်ငံလုံးအဖြစ်ရရင်းနဲ့ငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါရှင်။သောရရှင်များရှင်နီပေါ်နိုင်ငံခတ်တမန်ဒူမြို့တော်မှာအင်အားဖြင့်ငလျင်လှုပ်ခတ်ခဲ့တာတပတ်ကြာမြင့်သွားပြီဖြစ်ပေမဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေတော့ထိထိရောက်ရောက်မလုပ်နိုင်သေးပါဘူး။နီပေါ်နိုင်ငံမှာငလျင်ကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသတင်းယူဖို့ရောက်နေတဲ့ VOA ရဲ့ဗီဒီယိုသတင်းတောက်ကိုစင်လက်ကိုကိုသားညုံကမေးမြန်းထားပါတယ်ရှင်
။ဒီ NGO တော်တော်များများကဒီကူကယ်ဆယ်ရေးလုပ်ငန်းတွေကိုလွတ်လွတ်လပ်လပ်သူကလုပ်လို့မရဘူးဖြစ်နေတာပေါ့။အဲငလျင်လှုပ်ပြီးတဲ့အခါမှာဒီဟိုကယ်ဆယ်ရေးအတွက်ကိုထောက်ပံ့ငွေတွေပေးတဲ့အခါမှာသူတို့ဒီအစိုးရသတ်မှတ်ထားတဲ့အကောင့်သူတို့ Prime Minister Relief Fund ဆိုတဲ့အကောင့်ထဲကိုပဲထည့်ရမယ်ဒီ April 25ရက်နေ့နောက်ပိုင်းဟိုဖွင့်တဲ့အဲဒီ NGO တွေရဲ့ဒီကယ်ဆယ်ရေးငွေလက်ခံမဲ့အကောင့်တွေအားလုံးကအကောင့်တွေတရားမဝင်ဘူးပေါ့အဲ့လိုမျိုးလှုပ်ထားတာရှိတယ်နောက်တစ်ခုကကြတော့အဲ့လိုမျိုးဟိုနိုင်ငံတကာပို့လိုက်တဲ့ပစ္စည်းတွေကယ်ဆယ်ရေးပစ္စည်းတွေကိုဒီသူတို့အကောက်ခွန်နဲ့အဲ့ဒီလူဝင်မှုကြီးကြပ်ရေးတို့အဲ့လိုသူတို့စစ်ဆေးတဲ့ဌာနတွေက၃-၄ခုကနေပြီးတော့သူတို့ကထောက်ခံချက်တွေယူရတယ်အဲ့လိုမျိုးအထက်ထက်စစ်နေတော့ဟိုအချိန်ကြန့်ကြလာပြီးရှိတာပေါ့ပြီးတော့ကျတော့ဒီမှာငကိုရဲရရှိနေတဲ့ local NGO တွေကလည်းဒီကေဖေးပစ္စည်းတွေကိုနယ်တွေကိုသူတို့ဟိုပို့ခွင့်မရှိဘူးပေါ့အစိုးရရှိတာထောက်ခံချက်ယူရတယ်အဲ့လိုမှမယူရင်လမ်းမှာအဲ့လိုမျိုးဟိုဒီကေဖေးဂျင်တန်းတွေကိုပိတ်တာတို့ဒီစစ်ဆေးတာတို့အဲ့လိုမျိုးအခက်အခဲတွေအများကြီးကြုံနေရတယ်လို့
ဟုတ်ကဲ့အဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီအစိုးရဘက်ကရောဗာမားနေပေါ်အစိုးရဘက်ကရောဗာမားပြောသေးလဲခင်ဗျာ
လောလောဆယ်တော့သူတို့ဘက်ကဟိုနိုင်ဒီလိုမျိုးဟိုဟိုကြီးမားတဲ့ဟိုတဘာဝဘေးရင်ကြီးကျုံတဲ့ခါမှာပေါ့နော်ဒါမဟုတ်တဲ့လုပ်ငန်းတွေလည်းဖြစ်လာနိုင်တယ်ပေါ့အတောင်အခွင့်ကောင်းယူတဲ့ဟိုကိစ္စရက်ဒီအဲ့လိုမျိုးတရားမဝင်တဲ့အလုပ်တွေဖြစ်လာမှာဆိုလို့ဒါအစိုးရကတော့သူကထိန်းတယ်လို့တော့ပြောတာပေါ့
ဟုတ်ကဲ့နေပေါ်နိုင်ငံမှာလည်းဒီမော်တဘုံထမှုတွေကလည်းရှိနေခဲ့တယ်ဆိုတော့အခုစစ်တပ်ကဝင်ပြီးဆောင်ရနေတော့အဲ့ဒီနိုင်ငံရေးကိစ္စတွေရောပေါ်အောင်ပတ်သက်မှုရှိနိုင်လား
အဲ့လိုလည်းဖြစ်နိုင်တယ်ဟိုနိုင်ငံရေးကိစ္စတွေလောလောဆယ်တော့ဟိုဒီ NGO တွေကတော့ဒါကတော့အခုကြီးတကယ်လိုအပ်နေတဲ့လူတွေကိုဦးစားပေးရမယ်ပေါ့နော်လောလောဆယ်တော့နိုင်ငံရေးလုံခြုံရေးထက်နည်းနည်းတချို့နေရာတွေမှာရှော့ရှော့ပေါ့ပေါ့လုပ်ပေးပြီးတော့မြင်းမြန်းဆဆန်းလုပ်တင်တယ်ပေါ့နော်ဒီနေ့ဆိုကျွန်တော်တို့ဒီ Mighty Nepal ဆိုတဲ့အဲ့ဒီ NGO တခုကိုကျွန်တော်တို့ interview တယ်သူတို့ကကြတော့သူတို့အခုကြီးပစ္စည်းတွေယူလာတယ်ဒါပေမဲ့အဲ့လိုဟိုအဆက်ဆက်ပေါ့အဲ့လိုဟိုအစိုးရဝန်ဟိုဌာနတွေအကောက်ခွန်တို့ဘာလို့အဆက်ဆက်ရနေပြီးတော့သူတို့ကထောက်ခံစာတွေအကုန်လုံးယူရတယ်ယူရတော့ဒီအဲ့ထောက်ခံစာ၃၄ခုယူလာနေတယ်သူတို့ကအချိန်ကတစ်ရက်နှစ်ရက်လောက်ကြာတော့ဒါအလုပ်လုပ်ငန်းလုံးဝမတွင်ကျဲဘူးပေါ့
နိုင်ငံတကာကအကူအညီပေးတဲ့လူတွေအခက်အခဲဖြစ်နေရဆိုတော့ပြည်တွင်းမှာအကူအညီပေးနေကြတဲ့လူတွေကရောအခြေအနေဘယ်လိုရှိလဲခင်ဗျာ
ပြည်တွင်းမှာအခုလောလောဆယ်တော့ဒီနေ့တပတ်ပြည့်တဲ့နေ့မှာကျွန်တော်အစလမ်းပေါ်မှာတွေ့ရတာဒီလူငယ်အဖွဲ့လေးတွေပေါ့သူတို့ကစပြီးတော့ဟိုဒီအလှူခံတာမျိုးတွေသူတို့ကိုတူကိုတာအဲ့လိုမျိုးဟိုကေဗီပစ္စည်းတွေလှူကြတယ်ပြီးတော့သူတို့သွားပို့ဖို့အဲ့လိုမျိုးလှူကြတာပေါ့အဲ့ဒီလူတွေကိုပါဆိုရအဲ့လိုမျိုးစစ်တာဆေးတာတော့လမ်းမှာရှိရပြောတယ်လွတ်လွတ်လပ်လပ်တော့အဲ့အမျိုးလည်းလောက်ခွင့်မပေးဘူးပေါ့နော
်ကိုစင်လက်တို့အခုဒီကတ်မန်ဒူအပြင်မှာရှိတဲ့တခြားဒီငလင်တန်ခံခဲ့ရတဲ့ဒေသကိုလည်းသွားပြီးတော့လေ့လာခဲ့တော့အဲ့တော့ဒီတစ်ပတ်တွင်းမှာထူးခြားကြုံခဲ့ရတဲ့အခြေအနေတွေမြင်ကွင်းတွေပေါ့ဟိုပျက်စီးအခြေအနေနောက်တစ်ခါတည်ဆုံမှုအခြေအနေမြင်ရတော့ပေါ့
ကျွန်တော်တို့မနေ့ကတော့ဒီကတ်မန်ဒူကနေပြီးတော့ကား၄နာရီလောက်မောင်းပြီးသွားတယ်အဲ့ဒီဟိုတန်ငါကျေးရွာတစ်ခုကိုရောက်တယ်ပေါ့အဲ့ဒီမှာတန်ငါကျေးရွာမှာအင်ဂျီအလုံး90လောက်ရှိတယ်အဲ့ဒီအလုံး90လောက်လုံးဝကိုပြူကြသွားတယ်အဲ့ရွာတရွာတည်းမှာပဲလူ9ယောက်လောက်တည်တယ်ဒဏ်ရာရတဲ့လူလည်း10ယောက်လောက်ရှိတယ်ဒါပေမဲ့အဲ့ဟိုဒဏ်ရာရတဲ့လူတွေကဒီဟိုစေယုံရောက်ဖို့အတွက်ကိုပဲတွားလို့မရဘူးပေါ့လာကုန်မဲ့ရေးပေါ်ကားတွေအဲ့လိုလမ်းပတ်ဆက်သွယ်ရလည်းမကောင်းဘူးအဲ့တော့ဟိုကျွန်တော်တို့တွေ့တာတော့အဲ့လူနာတွေကအခုရက်ဒီပဲအဲ့ရွာမှာပဲအဲ့တိုင်းပဲရှိနေတော့မဲ့ဟိုစေယုံစေကန်းတွေကိုသူတို့မတွားနိုင်ဘူးပေါ့ကျွန်တော်တို့တွားတဲ့လမ်းတစ်ချောင်းမှာလည်းအဲ့လမ်းတွေကဒီမြေပြိုထားတာလေဟိုပြက်နေတာလေးအများကြီးရှိရောပေါ့အဓိကရွာသားတွေကဆင်းရဲကြတော့ဟိုပတ်စံပေးနိုင်မှာကေစေးကားတွေပါရလာခုံးမဲ့ပုံစံမျိုးဖြစ်နေရောအဲ့လိုမျိုးပတ်စံမရှိရဲအဲ့ဟိုဆင်းရဲတဲ့ဒီရွာသူရွာသားတွေကတော့ဒီတိုင်းပဲအဲ့လိုလက်ကျိုးတာတို့ဘာလို့ဆိုဒီတိုင်းပဲခုတည်းရှိနေတော့ကေစေးဟိုဆေးရုံနေပါလေခုတည်းမရောက်သေးဘူးအဲ့အချိန်တော့ရှိရဲ
ငလျင်ကေစေးရဲ့ချီနေတဲ့ကိုတရင်ရယူဖို့နေပေါ်နိုင်ငံကိုရောက်ရှိနေတဲ့ VOA ရဲ့ဗီဒီယိုသတင်းထောက်ကိုစင်လက်ကိုကုသားညုံဦးဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုတော့ည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုစပြီးတော့တင်ပြပေးတော့မှာမလို့အရင်ဆုံးတော့မဆုမြတ်မအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါရှင်။
YouTube ပါမလေးမြန်မာစတားတွေလည်းတော်တော်များတာနော်ကိုသားညို
ကြည့်ရတော့မဆုမြတ်မုံတော့ Stan ရှိမှ Star ဖြစ်မဲ့ Tamba ရဲ့ video တွေကြည့်နေပြန်ပြီထင်တယ
်ကြည့်နေတာတော့အစုံပဲကိုသားညိုရေအလုပ်သဘောအရခက်နောက်ကြမသွားအောင်ကြည့်နေရတာအဲ့ဒါကြောင့်ပြောတာ YouTube website ထဲမှာမြန်မာလို video clip တွေအမျိုးစုံကိုရှိတယ်နောက်ကျွန်တော်တို့ VOA မြန်မာပိုင်းလိုမျိုးသီးသန့်လုပ်ထားတဲ့ YouTube channel တွေလည်းအများကြီးပဲ
အခုကဒီလက်ကင်ဖုန်းရှိတာနဲ့ကို video ရိုက်လို့ရနေတယ်နောက်ပြီးတော့လူမှုကွန်ရက်တွေကလည်းတစ်ခုနဲ့တစ်ခုချိတ်ဆက်လို့ရနေတာဆိုတော့လူတိုင်းကဗီဒီယိုမင်းသားမင်းသမီးတွေဖြစ်နေကြပြီလေအဲ့ဒါကြောင့် YouTube ပေါ်တင်တဲ့ဗီဒီယိုကလစ်အတိုလေးတွေ Facebook ပေါ်မှာခဏခဏတွေ့နေတာပေါ့
လွန်ခဲ့တဲ့ဆယ်နှစ်တုန်းကတငယ်ချင်း၃ယောက်က YouTube website ကိုစပြီးတော့တည်ထောင်လိုက်တုန်းကသူတို့ရဲ့ဆောင်ပုဒ်က Broadcast Yourself လေမြန်မာလိုပြန်ရင်တော့ကိုယ်တိုင်ထုတ်လွှင့်တင်ဆက်ပါပေါ့ဘယ်သူမှဆိုကိုတင်ဆက်ချင်တဲ့ဗီဒီယိုအတိုလေးတွေတင်ဆက်နိုင်မဲ့ online ပေါ်ကနေရာတစ်ခုဖြစ်အောင်လို့သူတို့ကစပြီးတော့ဖန်တီးပေးခဲ့တာအခုတော့အာကာတာရဲကနေတင်လိုက်တဲ့ဗီဒီယိုကမ္ဘာအစွန်ဖျားမှာရှိနေတဲ့သူကတော့မှကြည့်လို့ရနေပြီမလား
ဟုတ်ပါဗျာဒီအာကာတာရေမှု Chris Heffy ရဲ့တချင်းဗီဒီယိုဆိုရင် YouTube ပေါ်မှာအခုထိရေပန်းစားနေတော့မယ်ကြည့်ကြတဲ့အချိန်ပေါင်းကလည်း25သန်းလောက်ကိုရှိနေပြီဗျအ
ဲ့ဒါဥပမာတစ်ခုပဲရှိသေးတယ် YouTube ကြောင့်ရှမ်းရှမ်းတောက်ကမ္ဘာကျော်သွားတဲ့ကိုရီးယားဆိုတော့ size ဆိုလဲကြည့်လေသူ့ရဲ့ Gangnam Style တချင်းဗီဒီယိုကသန်းပေါင်း2200ကျော်နဲ့ YouTube မှာရှိတဲ့သူအများဆုံးစံချိန်တင်ထားတော့မယ်
အဲ့ဒါကြောင့် YouTube ကိုဖန်တီးလိုက်ကလေးကရရဟာပြောင်းလဲသွားစေခဲ့တယ်လို့ New York Times သတင်းစာကြီးရဲ့စောင်းမမှာရေးတာပါ YouTube website ကိုစခဲ့တာခုနှစ်2015 February 14ရက်နေ့တုန်းက7နှစ်ပြည့်တော့အဲ့ဒီအထိမ်းအမှတ်တုံးသက်ချက်စောင်းမတွေရေးကြပါတယ်အရင်တုန်းကဆိုလို့ရှိရင်အတန်လှည့်လုပ်ငန်းကြီးတွေမှာတင်ပြတော့မှဗီဒီယိုကြည့်နိုင်မယ့်အနေအထားကို YouTube website ကလုံးဝပြောင်းလဲစေခဲ့တယ်လို့ New York Times စောင်းမကရေးပါတယ် YouTube ဟာအပျော်တမ်းဗီဒီယိုတိုလေးတွေတင်ပြလို့ရတဲ့နေရာတစ်ခုဖြစ်လာခဲ့တာကိုလူကြည့်များတဲ့ဗီဒီယို10ခုနဲ့လည်းဥမာပေးထားပါတယ်အဲ့ဒီဗီဒီယိုတွေအားလုံးကတကယ့်ကိုအိမ်မှာအပျော်တမ်းရိုက်ထားတဲ့ဗီဒီယိုမျိုးတွေကြီးပဲဗျ
။ YouTube ပေါ်ပထမဆုံးတင်တဲ့ဗီဒီယိုက19စက္ကန့်ပဲရှိတယ်တိလာကိုသားညို့။ဒီ YouTube website ကို2005ခုနှစ် February မှာစပြီးတော့ထောင်းလိုက်ပြီးတော့နှစ်လလောက်ကြာတဲ့အထိကိုဘယ်သူမှဗီဒီယိုတွေလည်းမတင်ကြဘူး။လူစိတ်ဝင်စားမှုလည်းတိတ်ပြီးမရဖြစ်နေတော့အဲ့ YouTube ကိုထောင်းတဲ့၃ယောက်ထဲက Jawid Karim ကဆန်ဒီယေဂိုတရိတ်ဆန်ယုံတွေကစင်တကောင်ရဲ့ရှေ့မှာရက်ပြီးတော့မှအဲ့ဒီစင်ရဲ့နှစ်မောင်ဘလောက်ရှည်တယ်လဲဆိုတာကိုဗီဒီယိုရိုက်ပြီးတော့တင်လိုက်တယ်အဲ့ဒီ19စက္ကန့်ပဲကြာလိုက်တဲ့ဗီဒီယိုတိုလေးက YouTube အတွက်ပထမဆုံးသမိုင်းဝင်ဗီဒီယိုဖြစ်ခဲ့တယ်လို့ကြီးကြတဲ့အချိန်ပေါင်းကလည်းအခုဆိုလို့ရှိရင်18သန်းခွဲကျော်ရှိသွားပြီရှင
် YouTube website စနစ်ပြည့်အထိမ်းအမှတ်ဖြူးသူတေနာဆောင်းမရေးထားတဲ့အတိုင်းဆိုရင်တော့ YouTube ပေါ်မှာတင်ကြတဲ့ဗီဒီယိုတွေထဲမှာသိပ်စံတွေနဲ့ပတ်သက်နေတဲ့ဗီဒီယိုတွေဆိုရင်လူကြိုက်များကြတယ်တဲ့ နောက်ပြီးတော့ online သုံးကြတဲ့တဲကအသက်ပြည့်ပြီးတဲ့သူ10ဦးမှာ3ဦးကကိုရိုက်ထားတဲ့ဗီဒီယိုတွေကိုလူအများကြည့်လို့ရအောင် online ပေါ်ကိုတင်ကြရတဲ့ဆိုပဲဗျ
Fuse စတဲ့အရဆိုရင် Facebook ပြီးလို့ရှိရင် YouTube website ကဒီဒုတိယလူသုံးအများဆုံးလူမှုကွန်ရက်တဲ့နော်နောက်ပြီးတော့ကိုပတ်ဝန်းကျင်မှာဘာတွေဖြစ်နေသလဲဆိုတာကိုသိနိုင်ကြအောင်လို့ရုပ်ရောအသံမှာတက်တည်ဖြစ်နေမြင်နိုင်တဲ့ဗီဒီယိုတွေကို YouTube website ပေါ်မှာတင်ကြရတဲ့ပြည်သူသတင်းသမား Citizen Journalist တွေလည်းပုံများလာကြတယ်တဲ့လူတွေအကြည့်များတဲ့သတင်းဗီဒီယိုရှားနဲ့ချီကို YouTube ပေါ်မှာတွေ့ရသလိုအဲ့ဒီထဲကထက်ဝက်နီးပါးဟာတာမန်ပြည်သူတွေကရိုက်ပြထားတဲ့ဗီဒီယိုတွေဖြစ်တယ်တဲ့
ဟုတ်တယ်ဗျအထူးသဖြင့်နိုင်ငံရေးမတည်ငြိမ်မှုတွေသဘောဘေးဒဏ်တွေနဲ့ပတ်သက်နေတဲ့ဗီဒီယိုကလစ်မျိုးတွေကို YouTube ပေါ်မှာအများဆုံးတွေ့ရတာဗျအဲ့လိုမျိုးဗီဒီယိုမျိုးတွေကိုသတင်းဌာနကြီးတွေကလည်းကိုးကားပြီးတော့ပြန်သုံးနေကြတာကိုမကြမကြာတွေ့နေရတယ်မဟုတ်လားမဆွေမြမုံရဲ့
အဲ့ဒါကြောင့် American မှာလာစင်ထုတ်တဲ့ The Atlantic Magazine နဲ့မှာသတင်းပညာကို YouTube ကဘလို့ပြောင်းလဲသွားစေခဲ့တယ်လဲဆိုတာသုံးသပ်ချက်ဆောင်းပါးတော်မှာရေးထားပါတယ်။လွန်ခဲ့တဲ့10နှစ်တုန်းကဖန်တီးခဲ့တဲ့ Video Stream Website YouTube ကြောင့်သတင်းတွေထုတ်ပြန်နိုင်မဲ့အတားအဆီးတွေကိုညှော်နှဲသွားစေခဲ့ပါတယ်တဲ့။ကမ္ဘာကြီးမှာလက်ရှိဖြစ်ပျက်နေတာတွေကိုလူအများသိနိုင်ဖို့ YouTube ဟာအင်မတန်အရေးပါတဲ့အခန်းကနေဆောင်ရွက်ပေးနေပါတယ်လို့အမှတ်ပေးထားပါတယ်။အဲ့လိုတင်ပြနိုင်တဲ့ Medium ကြားခံတစ်ခုဖြစ်လာတာနဲ့အမျှအပြူသဘောအတွက်သုံးကြတာရောအပြက်သဘောအတွက်အသုံးချကြတာပါရှိနေတာကိုလည်းစောင်းပါတဲ့မှာဥပမာပေးထားပါတယ်။ IS စစ်သွေးကြွတွေလူတွေကိုရရက်ဆက်ဆက်တတ်တဲ့ဗီဒီယိုမျိုးလဲ YouTube ပေါ်မှာတင်နေကြရဲဆိုတာကဥပမာတစ်ခုပါ
။တစ်ချိန်တည်းမှာပဲကဘာမှာဘာတွေဖြစ်နေလဲဆိုတာကိုရှုလို့မျိုးစုံကမြင်နိုင်တဲ့ဗီဒီယိုတွေကိုလည်း YouTube ပေါ်မှာကြည့်နိုင်ပါလေတဲ့။ Democracy ဖော်ဆောင်စေတဲ့ဗီဒီယိုတွေရဲ့အစွမ်းကြောင့်အပြောင်းလဲတွေဖြစ်အောင်တွန်းအားဖြစ်စေခဲ့တယ်ဆိုတာကိုလည်းစောင်းပါမှာထောက်ပြထားပါတယ်။ရုပ်သံသတင်းဌာနတွေမှာပြနေတဲ့ဖြစ်ပျက်ဗီဒီယို39ရာခိုင်နှုန်းလောက်ကတာမန်ပြည်သူတွေရိုက်ထားတဲ့ဗီဒီယိုပြောက်ွက်တွေဖြစ်တဲ့ဆိုတော့ဖြူစစ်တမ်းရဲ့ကိန်းဏ်တွေကိုလည်းစောင်းမားတွေမှာကူကားထားပါတယ်။ဆီးရီးယားလိုမျိုးသတင်းသမားတွေတွားဖို့ခက်ခဲတဲ့နေရာတွေမှာဖြစ်နေကြတဲ့ကိစ္စတွေကအဲ့မှာရှိနေကြတဲ့သူတွေအဖြစ်ရိုက်ကူးထားတဲ့ဗီဒီယိုတွေကတစ်ဆင့်သိနိုင်မြင်နိုင်ကြားနိုင်လို့တန်ဖိုးလည်းမဖြတ်နိုင်ပါဘူးလို့သုံးသပ်ထားပါတယ်
။ကိုပြချင်တဲ့ဗီဒီယိုတွေကိုတင်ပြနိုင်ဖို့နေရာတစ်ခုလုပ်ပေးခဲ့တဲ့ YouTube ကြောင့်သတင်းထုတ်ပြန်မှုဘိုင်းကိုအမြဲတမ်းပြောင်းလဲသွားစေခဲ့ပါတယ်လို့ The Atlantic Magazine ဆောင်းပါးကဆိုပါတယ်။စင်နမောင်းတစ်ခုဟာဘလောက်အံ့ဩစရာကောင်းကလဲဆိုပြီးတော့တောင်စင်ရေမရပြောပြထားတဲ့19စက္ကန့်ဗီဒီယိုလေးတစ်ခုကစခဲ့တဲ့ website ကအခုဆိုရင်လူတိုင်းရုပ်သံဗီဒီယိုတွေတင်ဆက်နိုင်တဲ့နေရာတစ်ခုဖြစ်နေပြီမို့သိပြီးတော့မဆိုးလာပါဘူးလို့တင်စားပြီးတော့လဲဆောင်းပါးကိုအဆုံးသတ်ထားပါတယ်။
YouTube ကြောင့်ဘယ်တော့မှမထင်မှတ်ထားတဲ့ကိစ္စတွေဖြစ်လာခဲ့တယ်ဆိုတာကိုလည်း American ABC ရုပ်သံဌာနကြီးရဲ့ online ဆောင်းပါးမှာဖတ်ရတယ်ဗျ။ဆောင်းပါးထဲမှာပြောထားတဲ့စေချက်ထဲမှာ YouTube ကြောင့်ဘသူမဆိုးကြော်ကြားသွားနိုင်တယ်ဆိုတာလည်းပါတယ်။မဆုမြတ်မုံဆော့ဆော့ကပြောသလိုပါပဲ။ဒီ YouTube ကြောင့်လူပြောများပြီးတော့တဆင့်တဆင့်ဖြန့်ရလို့နာမည်ကြီးသွားကြတဲ့မြန်မာဗီဒီယိုတွေကလည်းနဲတော့မနဲဘူးဗျ
။သူများသွားပြောမနေနဲ့။အိုး YouTube ထဲမှာတားညုံဦးလို့ပဲရှာကြည့်အောင်။ကိုတားညုံဦးရဲ့သတင်းဗီဒီယိုတွေလည်းအများကြီးပဲ။ပြောချင်တာကဒီအပျော်ရမ်းဗီဒီယိုပဲဖြစ်ဖြစ်စနစ်တကျရိုက်ကူးတင်ဆက်ထားတဲ့ဗီဒီယိုပဲဖြစ်ဖြစ် YouTube ပေါ်မှာသတင်းရုပ်ရှင်သချင်းဗီဒီယိုတွေကဘယ်အချိန်မှဆိုလွယ်လွယ်နဲ့ပြန်ရှာကြည့်လို့ရပါတယ်။နောက်ပြီးတော့နာနတ်သီးကိုဘယ်လိုခွဲရသလဲဆိုတာအစားလို့အိမ်တလုံးကိုဘယ်လိုဆောက်ရသလဲဆိုတာအထီးနမူနာပြထားတဲ့ဗီဒီယိုတွေလည်းကြည့်လို့ရနေတဲ့ YouTube website ပေါ်မှာတမိနစ်ကိုနိုင်ပေါင်း300ကျော်နဲ့ညီမျှတဲ့ဗီဒီယိုဖိုင်တွေကဘာတဝမ်းကနေတင်နေကြတယ်လို့ YouTube ကပြောပါတယ်ရှင်။2006ခုနှစ်တုန်းက Google ကုမ္ပဏီကိုဒေါ်လာသန်း 1,650 နဲ့ရောင်းလိုက်တဲ့ YouTube website ရဲ့တန်ဖိုးကအခုဆိုလို့ရှိရင်တော့သန်းပေါင်း 4,000 လောက်တက်နေပါပြီတဲ့ရှင
်။မဆွမြတ်မစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုကတော့ Golden Land Media ကမညညိုလွင်စီစဉ်တင်ဆက်နေတဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်။ကမ္ဘာပေါ်ကကုန်းစားတဲ့သူအရေအတွက်ပေါင်းတန်း250ကျော်ထဲမှာမြန်မာနိုင်ငံဟာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊နီပေါ်နိုင်ငံတွေနဲ့ကုန်းစားတဲ့သူအရေအတွက်ပိုပြီးများတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကြီး WHO ကပြောပါရတယ်။ဒီတစ်ပတ်မှာတော့အဲ့ဒီလိုကုန်းစားတာတွေနဲ့ပတ်သက်ပြီးသဘောထားအမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပါရှင်။ကိုရောင်ကိုမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း 2,000 လောက်မြန်မာမင်းတွေလက်ထက်ကလေးကစားခဲ့ကြတာဖြစ်တယ်လို့သူတေတီတွေကဆိုပါတယ်။ကိုရောင်မှာအဓိကပါတဲ့ကိုရွက်ကလူသားတွေအတွက်ဆေးဘက်ဝင်မှုတွေအများကြီးရှိပေမဲ့ကိုန်ဒီထုံးနဲ့ဆေးရွက်ကြီးတွေကကောင်းကျိုးထက်ဆိုးကျိုးများစေတဲ့အရာတွေဖြစ်တာမို့ဆေးပညာရှင်တွေကတော့ကိုန်းစားတာကိုအားမပေးကြပါဘူး။ကွန်စားရာကြောင့်ဖြစ်ပေါ်တတ်တဲ့ကျန်းမာရေးနဲ့ပတ်သက်တဲ့အကျိုးအပြစ်တွေကိုလည်းမြန်မာနိုင်ငံမှာတော်တော်များများပညာပေးလာကြပါတယ်။ ဒါပေမဲ့လည်း900စားသူတွေဟာအရက်ဆေးလိမ့်နဲ့မိုးရစေးဆွဲတယ်လို့ဆွဲတတ်ကြတာမို့900စားတာကိုဖြတ်ကြဖို့တော်တော်လေးခက်ခဲကြပါတယ်။အခုလိုမြန်မာပြည်သားတွေ900ကိုမဲ့မဲ့မောမောစားကြတာအပေါ်တယောက်နဲ့တယောက်သဘောထားအမြင်တွေကလည်းမတူကြပါဘူး
။စိုးစားမကြိုက်ဘူး။ဘာလို့လဲဆိုတော့ပဲ့တယ်ကွန်စားလူကြားလူကြားမှာတွားရတာလေ။ဟောပါဘူးလို့ဟော။ဘတ်ကားရတယ်စီးနေတဲ့အချိန်မှာဆိုရင်လည်းထွေးတော့အဆင်မပြေဘူး။အော်ပြောကိုလည်းလူကြီးပါနဲ့တွေ့ရအဆင်မပြေနိုင်ဘူးကိုကျိုးရတက်နေဆိုတော့လုံးဝအဆင်မပြေမခန်းနဲ့ကိုင်းနေပါနဲ့အဲဘလုံးဝအဆင်မပြေနိုင်ဘူးကိုစားအဲကိုတို့ impression တော့ down နေလို့ထင်တယ်ကိုစားန
ေ့နေ့2000မိုးလောက်တော့စားတာပေါ့အဲ့ဒါမိုးလို့ကိုကစားလဲစားတယ်ကိုကိုတိုင်လည်းရောင်းတယ်စားလဲစားတယ်ကြိုက်နေတတ်တယ်ပေါ့နော်
ကိုစားတော့မကြိုက်ဘူးဘာလို့လဲဆိုတော့တဲ့ချက်ကတော့ပဇက်ညစ်ပတ်တာပေါ့အဲပဇက်ညစ်ပတ်တယ်နောက်ကတော့ကိုယ်နဲ့မှာပါတဲ့ဆေးတွေဘွားတွေအဲ့ဒါတွေကလည်းလူအန္တရာယ်ဖြစ်မယ်လို့ငားလေတယ်အဲ့ဒါကြောင့်ကိုယ်စားတာကိုမကြိုက်ဘူးပြီးတော့အလုတ်ရှုပ်တယ်ကိုယ်စားသူရဟိုထွေးဒီထွေးအဲ့ဒါမကြိုက်ဘူးပေါ့တော့အဲ့ဒါကိုယ်စားတဲ့ဥစ္စာကိုမကြိုက်တာပါအဲ
ပဲဘောနာဘောလို့တော့ဟိုဘွားအမြဲလိုပဲအဲ့ဟိုဟာဖားပြတယ်ဟုတ်လို့တော့မနေ့ကဆိုလို့ရှိရင်အဲ့ရလုံးဝင်နေအဲ့မနေ့တက်ပြီးကွန်လေးဝါပြီးအမဆင်ပြေခမင်းစားပြီးရင်လည်းကွန်လေးတရားတော့ဝါအမဆင်ပြေအဲ့လိုမျိုးပေါ့ခါလီပြင်းပြီးပုံစံကနေဝါပြတယ်အမြဲလိုပါပဲဝါပြတယ်နေ့နေ့ကွန်မွားရတော့ပုံနေအဲ့တော့
ကွန်စားတာကိုအမျိုးသားစားရလဲမရမကြိုက်ဘူးမိုင်လည်းမစားဘူးသူများစားရင်လည်းမရအာမပေးဘူးကွန်မစားနေတော့မရအမြဲတမ်းတားရပေါ့နော်တငယ်ချင်းတွေဆိုလည်းတားရတယ်ကိုညီကွန်မားလည်းအများဆုံးကွန်မစားနေတော့မရပြောတယ်အဲ့တော့မ ాయి အတွေ့အကြုံကဘာလို့အဲ့လိုပကြောင်ကင်စာဖြစ်တာဟိုသဖုံးကင်စာဖြစ်တာဘောနော်အဲ့ဒါကြီးနှစ်ဦးသုံးလောက်မ ాయి အတွေ့ဘူးထားတယ်အဲ့ကြတော့မ ాయి ကွန်ကိုလည်းမစားဘူးသူများစားလည်းအမပေးဘူ
းကွန်စားတာတော့အစားတော့ကြိတ်လို့စားတော့ကွာအဲ့နောက်ပိုင်းကျတော့ကွန်ရဲ့ဘီးရဲဆူဆူတွေတော်တော်များများကိုတိတာတော့ဖြတ်တယ်ဖြတ်လို့မရအဲ့လိုမရဒီတစ်ချီငါတစ်ဖက်တည်းစားတာကိုကွန်လည်းစားလို့ရတယ်အချင်းလည်းစားလို့ရတယ်ဒါဒီတစ်ဖက်ကကိုဖြတ်လိုက်တာနဲ့၃-၄ရက်လောက်ကြာလာတယ်တချီတားရောင်ကိုင်းပြီးတော့ခမင်းစားလို့ရတဲ့အခြေအနေဖြစ်တယ်။အဲကြောင့်ကိုမဖြတ်တော့။ရင်တော့တော့ဟုတ်တယ်၊ကြိုက်တယ်။ဒါပေမဲ့အခုကတော့ဒီအဲ့ဒီပြဿနာတွေကြောင့်ဆက်စားနေရတာပဲ။အရင်တော့ကတနေ့ကိုအရာ၄၅၈၀လောက်စားတာ။အခုကတော့၁၀ရာ၁၅ရာဆိုအများဆုံးပဲ။အဲ့ဒါမျိုးဖြော့ဖြတ်ချပိုင်းတော့
ကိုဟာအကြိုက်ကြီးတော့မဟုတ်ဘူး။ဒါပေမဲ့အရင်တော့တော်တော်စားပြည့်တယ်။နေမှနေရောအခုလုပ်ငန်းတွေပါတယ်ရောက်တော့တိတ်မစားပြည့်တော့ဘူး။ဒါပေမဲ့ဂိမ်းဆော့ရင်းတို့အင်တာနက်သုံးရင်းတို့ကြုံရင်တော့ဝါဖြစ်တယ်ပေါ့အဲအကြိုက်ကြီးတော့မဟုတ်ဘူးပေါ့ဒါပေမဲ့ကြုံရင်တော့စားဖြစ်တယ
်အရှိကောင်အားစားတဲ့အိန္ဒိယနိုင်ငံတွေမှာအများဆုံးထွက်တဲ့ကွန်းရွက်ဟာလူခန္ဓာကိုယ်အတွက်မရှိမဖြစ်လိုအပ်တဲ့အမိုင်းနိုအက်ဆစ်၉မျိုးမှ၆မျိုးအထိပါဝင်တာတွေ့ရတဲ့အပြင်ဗိုက်တာမင်တတ်တူတန်နဲ့အင်ဇိုင်းဓာတ်တွေလည်းပါဝင်ပြီးဘက်တီးရီးယားပရိုတိုဇိုးဝါနဲ့မှုပိုးတွေကိုတတ်နိုင်တဲ့အာနိသင်ရှိပါတယ်။ဒါပြင်ကိုယ့်ရက်ကအအေးဓာတ်ရှိတာကြောင့်မျက်စိကိုအေးစေပြီးမိလောင်နာပြည်တယ်နာထိခိုက်ရှာနာတွေသာမကခရင်းနဲ့နန်းနာတွေကိုလည်းတက်တာပျောက်ကင်းစေတဲ့အပြင်ချောင်းဆိုးရင်ကျက်ဖြစ်တတ်သူတွေအတွက်လည်းဆေးဘက်ဝင်တယ်လို့ဆိုကြပါတယ်။ဒါပေမဲ့ကြာရှည်သုံးရင်အလွန်အကျွံစားမိသွားရင်သွားတွေကိုဒုက္ခပေးတတ်ပြီးနစ်စင်ရက်ဆက်စားမိရင်တော့ကောင်းကျိုးထက်ဆိုးကျိုးများလာတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။အဆိုးဆုံးကတော့ကိုယ်ရထဲမှာထည့်လိုက်တဲ့ကွန်သီထုံးနဲ့တခြားပါဝင်ပစ္စည်းတွေကြောင့်ခရင်းမှာကင်ဆာဖြစ်လာနိုင်တာပါပဲ။ကိုယ်ရကြိုက်တဲ့မြမလူမျိုးတွေဟာဟိုးအရင်တုန်းကတော့ကိုယ်အိမ်မှာပဲကိုယ်အစ်တီထားပြီးတော့ကိုယ့်အကူရာစားပဲကြပါတယ်။ဒါပေမဲ့လည်းခုဖြစ်မှာတော့အခုလိုကိုယ်ရဆိုင်လေးတွေမှာပဲဝယ်ပြီးတော့စားကြတာကအများစုဖြစ်နေပါတယ်။မတူတာလေးတွေလို့ပြောရမှာပါစစ်။ကျမညညလေးမှာ
မညညလွင်စီစဉ်တင်ဆက်တဲ့မတူတာလေးတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုအပတ်စဉ်စနေနေ့ညချမ်းအစီအစဉ်တိုင်းမှာစီစဉ်တင်ဆက်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တိုကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ပြမယ်စနေညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လီလိုက်အစီအစဉ်ကနေကိုကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ဒီနှစ်ထဲမှာကျင်းပဖို့ရှိတဲ့ထူးထူးရွေးကောက်ပွဲနဲ့ပတ်သက်တဲ့ပြင်ဆင်မှုဆိုင်ရာကိစ္စတွေပါဘာဖြစ်လို့ဆိုတော့ဒီအထူးထူးရွေးကောက်ပွဲကိုဒီနှစ်ထဲမှာဒီနှစ်အကုန်ပိုင်းမှာပြုလုပ်ဖို့ရာထားပါတယ်တစ်ချိန်တည်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်နိုင်ငံအင်အားစုတွေတောင်းဆိုနေသလိုလွှတ်တော်ထဲမှာလည်းဒီဆွေးနွေးပြောဆိုမှုတွေရှိပါတယ်နောက်ထိပ်သီးဒီ6ဦးထိပ်သီးဆွေးနွေးပွဲမှာလည်းဒီကိစ္စဆွေးနွေးချက်တွေကရှိနေပါတယ်ဒီဒါနဲ့တစ်ဆက်ထဲမှာပဲဒီ referendum လို့ခေါ်တဲ့လူလူဆန္ဒခိုင်ပွဲလုပ်မယ်ဆိုတဲ့ကိစ္စမလုပ်ဖြစ်ဘူးဆိုတဲ့ကိစ္စဒီအကြောင်းအရာတွေလည်းရှိနေတော့ကျွန်တော်ရွေးကောက်ပွဲပြင်ဆင်မှုတွေဟာအခြေအနေအားအားနည်းနေပြီလားရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအခြေအနေမှာဒီရွေးကောက်ပွဲအတွက်တွန်းပို့နိုင်တဲ့နိုင်ငံရေးအခြေအနေအားအားနည်းနေလားဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်တူဦးကတော့ဒီရှင်းနေကြီးဦးကိုနီဖြစ်ပါတယ်ရန်ကုန်မြို့ကပါနောက်တူကတော့88မျိုးဆက်ကျောင်းသားဖြစ်တဲ့ကိုမြအေးဖိတ်ခေါ်ထားပါတယ်နောက်တူကတော့ဒီ90ခုနှစ်ဒီလွတ်တော်အမတ်ဖြစ်တဲ့ဒေါက်တာတင်းဆွေဖြစ်ပါတယ်သူကလက်ရှိဗမာဖန်မှာလည်းတာဝန်ယူနေသူတူဖြစ်ပါတယ်အဲကျန်တဲ့သရရှင်တွေလည်းကျွန်တော်တို့ဖုန်းနံပါတ်တွေပေးပို့ထားတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ရန်ကုန်ကိုအခုဖုန်းခေါ်ရတော်လေးကိုခက်ခဲနေပါတယ်အဲအကြောင်းစူးစမ်းပြီးတော့ခေါ်ပြီးတော့သရရှင်တွေကိုတော့ပင်လယ်ဆွေးနွေးသူကိုကျွန်တော်တင်มาဖြစ်ပါတယ်ကိုမြအေးကခေါ်လို့မရသေးပါဘူးဥကိုနီကတော့ကျွန်တော်ဒီလိုင်းပေါ်ရောက်နေပါပြီဥကိုနီကြားပါလားခင်ဗျာ
ပါရခင်ဗျ
ာ Okay ဥက္ကဋ္ဌခင်ဗျာခုနကကျွန်တော်ပြောသွားလို့ပါရွေးကောက်ပွဲကအခုကဒီနှစ်ထဲမှာကျင်းပမယ်ခုနဆန္ဒခိုင်ပွဲကိစ္စတွေဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေဒီကိစ္စတွေကပြောနေကြတော့ရွေးကောက်ပွဲပြင်ဆင်မှုတွေကနောက်ကျနေတယ်လို့မဖြစ်နေဘူးလားခင်ဗျာဒါလို့ဆန္ဒခိုင်ပွဲကလည်းလုံးမလို့ဆိုတာလည်းမကျေးသေးတယ်လို့ဖြစ်နေပါတယ်ဥက္ကဋ္ဌဒီမတိုင်ခင်ချင်းတွေဘယ်လိုများသုံးသပ်မိပါလဲ
ရွေးကောက်ပွဲပြင်ဆင်မှုကတော့နောက်မကျပါဘူးခင်ဗျာဘာလို့ဆိုတော့ရွေးကောက်ပွဲပြင်ဆင်မှုကဒီနောက်ချက်ဖွဲ့စည်းပုံအခြေအဥပဒေရဒီလက်ရှိပြည်သူ့လွှတ်တော်စတဲ့နေရာနေနောက်9နှစ်မှာဟာဒီလွှတ်တော်တက်တာကုံဆုံးမယ်လို့သူကသတ်မှတ်ထားပြီးသားဆိုတော့ဒီမတိုင်းနေဒါကျွန်တော်တို့ကရွေးကောက်ပွဲရလောက်ရမှာပဲအလားတူပဲအစိုးရတက်တန်းကလည်းသတ်မှတ်ထားပြီးသားဆိုတော့အစိုးရတက်တန်းမကုန်မီရွေးကောက်ပွဲလောက်ရမယ်အစိုးရလည်းပြန်ဖွဲ့ရမယ်ဒါရီကတော့ဥပဒေမှာပါပြီးသားဖြစ်တဲ့အတွက်ဒါနိုဝင်ဘာလောက်ကိုလောက်မှာကျွန်တော်တို့ကမတ်စတာလောက်မှာအစိုးရဖွဲ့စည်းကဖွဲ့နိုင်မယ်လွှတ်တော်ကထိုင်နိုင်မယ်ဒါကြောင့်ဒီကောက်ပွဲ process ကတော့ဟိုအခြေစရာအရာတော့ဒီတိုင်းပဲသွားရမှာပေါ့လေ
။ Okay.
ဒါပေမဲ့အရေးကြီးတဲ့အချက်ကဒီအခြေစရာအတိုင်းသွားပြီမဲ့အဲတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလား။အဲဘယ်လိုချောင်းဦးဒီကိုမပြင်းမဲနဲ့ဒီရွေးကောက်ပွဲကိုလုပ်ရင်တရားမျှတတဲ့ရွေးကောက်ပွဲလို့ပြောလို့ရမလား။ပြည်ရင်းကကိုအတိမပြုမလား။ပြည်ပကကိုအတိမပြုမလားဆိုတဲ့ဒီလာပေါင်းများစွာမေးခွန်းတွေကတော့အခုရှိနေပါလေ။ဥပမာအားဖြင့်များဟုတ်လားကျွန်တော်တို့ဒီ2008ဖွဲ့စည်းပုံချရာဥပဒေကိုမပြင်းမဲနဲ့ရွေးကောက်ပွဲလုပ်မယ်ဆိုရင်တေချာပေါက်ပြောလို့ရတဲ့အချက်တစ်ချက်ရှိတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရွေးကောက်ပွဲမဝင်ငင်ကလေးက25ရာနှုန်းရှုံးသွားပြီ။ဒီခိုင်ချိုးပါတီကရွေးကောက်ပွဲမဝင်ငင်ကလေးက25ရာနှုန်းနိုင်နေပြီ။အဲ့ဒါကဘာလို့ဆိုတော့ဒီတပ်မတော်က25ရာနှုန်းယူထားတဲ့ကိုတာပေါ့ဗျာ။ဆိုဒီခွဲရကဒါတိတ်တေချာတဲ့ဒီခိုင်ချိုးကိုကူညီဖို့သူကယူထားတာ။မှန်ဘူးပြီးဖို့ယူထားတာပေါ့ဟုတ
်ကဲ့
အဲ့တော့ဒါတွေကိုကျွန်တော်တို့ကဒီတိုင်းဆက်သွားနိုင်မယ်ဆိုရင်အဲတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာတော်တော်ခက်ရမှာတယ်ဒါကြောင့်မလို့ရွေးကောက်ပွဲပတိုင်ငယ်ဖွဲ့စည်းပုံချရာဥပဒေမှာပါတဲ့အရေးကြီးတဲ့ပြင်ဆင်ချက်တွေတချို့ပြင်ဖို့လိုတယ်ဥပမာပုံမှန်436ပြင်ဆင်ရေးဆိုင်ရာကိစ္စဥပမာပုံမှန်59သမရဖြစ်ချင်းဆိုင်ရာကိစ္စအဲဒါအပြင်ခုနကလွတ်တော်မှာကာကွယ်ရေးချုပ်ခန့်နဲ့ဒီ25ရာနှုန်းသောတမရကကိုယ်စားလှယ်ပါနေတဲ့ကိစ္စအစရှိတဲ့အရေးကြီးတဲ့ကိစ္စတွေကိုမပြင်းမဲနဲ့ရွေးကောက်ပွဲကိုသွားမယ်ဆိုရင်ဒီရွေးကောက်ပွဲဖြစ်ခဲ့ရင်တောင်လာမယ့်ဟိုဘက်2016ပေါ့ဗျာရွေးကောက်ပွဲအလွန်တလာအဆင်ပြေပါမလားစဉ်းစားကြရပြီအများကြီးရှိနေတယ်ကိုတော်ညို
ဟုတ်ကဲ့တခုကလည်းအချိန်ကာလအဖြစ်ပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတဲ့ကိစ္စကလည်း
တဖက်မှာလွှတ်တော်တွေမှာဆွေးနွေးရမယ်အခုထိပ်သီး6ဦးဆွေးနွေးဖို့လည်းရှိကြပါတယ်ဒါပေမဲ့တဖက်မှာဆန္ဒခံယူပွဲဆိုတဲ့ကိစ္စရပ်ကလည်းရှိနေအခါကျတော့အချိန်ကာလရမီပါမလားခင်ဗျာနောက်မကျနေလို့တော့မဖြစ်ဘူးလား
အဲအဲ့ဒါကြတော့ဒီ referendum လို့ခေါ်တဲ့ပေါ်ဒီပေါ်ရှာဦးဒီပြင်ဆင်ရေးဆိုင်ရာဒီလိုမျိုးဆန္ဒခံယူပွဲကိုတော်တော်များများဥတည်ပြီးမေးနေတယ်အဲ့ဒါကိုကျွန်တော်အတူဆုံးဖြေရရင်ဖြစ်နိုင်ွယ်ရအကြောင်းမရှိဘူးခင်ဗျာဘာဖြစ်လို့လို့ဆိုတော့ဥပ္ပ436လမ်းကြောင်းကိုနင်းပြီးတော့ပြင်မယ်ဆိုရင်ပထမပြည်တော်စုလွတ်တော်မှာ86ရာနှုန်းထောက်ခံမှုလိုတယ်အခုဒီနေ့ကျွန်တော်တို့ဥပဒေဒီပေါ်ဒီပေါ်ရှာဦးဒီပြင်ဆင်မှုဘယ်လိုခေါ်ရဲဥပဒေကြမ်းကရေးပြီးသားဒီကနေ့လွတ်တော်တို့မတင်နိုင်ဘူးတင်လို့မရဘူးတင်လို့မဲဖွဲ့ရင်ရှုံးမှာအဲ့ဒါကိုတိလို့မတင်မဲနဲ့ဒီဘက်က6ပွင့်ဆိုင်ကိုဖိအားပေးနေတာ
ဟုတ်ကဲ့အ
ဲ့တော့6ပွင့်ဆိုင်မအောင်မြင်ရင်ပေါ်ဒီပေါ်ချာဦးကိုစွတ်တော်ပါပြင်မှုမဲဖွင့်ရင်ရှုံးမယ်ရှုံးရင်ပြောင်းစွတ်ဆန္ဒခံယူရမှာရှိဘူးအဓိကကအခုကျွန်တော်တို့ကစွတ်တော်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုမဲမခွဲဘဲနဲ့အားလုံးသဘောတူညီချက်နဲ့တစ်ဆင့်ကြော်နိုင်အောင်ဒီ6ပွင့်ဆိုင်ကိုစူးစမ်းနေကြတာပဲဒါအဓိကချက်ပဲ6ပွင့်ဆိုင်မအောင်မြင်ရင်ဖွဲ့စည်းပုံချာဦးဒီပြင်မှုဆိုတာဒီ2015ရွေးကောက်ပွဲမှာနိုင်ငံဘယ်လိုမှမဖြစ်နိုင်တော့ဘူးကိုသားညိုရ
ဟုတ်ကဲ့ပါခင်ဗျကျွန်တော်ဒေါက်တာတင့်ဆွေကိုအလှည့်ပေးကြပါလေဒေါက်တာတင့်ဆွေခုနကဥက္ကဋ္ဌပြောသွားတာကြားမိမှာပါအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေအဓိကကြာနေတယ်ဒီလာမယ့်ဒီရွေးကောက်ပွဲကဦးဒေါက်တာတက်ဆွေကဘယ်လိုယူဆပါလဲခင်ဗျာရွေးကောက်ပွဲကလည်းအချိန်ကာလရဆိုရင်နိုဝင်ဘာလောက်ကျင်းပမယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကအခုနေထားရဆိုရင်ဖြစ်နိုင်ချေရှိရလားနောက်ကျနေပြီလားဘယ်လိုယူဆပါလဲ
ဟုတ်ကဲ့ကျွန်တော်ဆက်ဥက္ကဋ္ဌပြောတာနဲ့ဟိုသဘောထားမတူကြာမရှိပါဘူးခင်ဗျာအဲသို့တော်လည်းပဲဟိုဆာရွက်ပေါ်တို့မိန်ကွန်းတို့ဟလာအစီအစဉ်တို့ကတော့ဟုတ်တယ်မနေ့ကလည်းလာလွတ်တော်ဥက္ကဋ္ဌကြီးအဲ့ဒါဘိုးချုပ်ကြီးခေါင်းသူရရွှေမန်းကလည်းပြောသွားတယ်သူပြောတာကလည်းဟိုစီစဉ်နေဆရွက်တီအပေါ်မှာလှုပ်ထားတဲ့ဟာကိုပြောတဲ့သဘောပဲရှိတယ်ခင်ဗျာသူလက်တွေ့ကြည့်လို့ရှိရင်တော့ကအမ်ပေါ်ဒီကပြင်ဆင်ရရောလားဆန္ဒခံယူဖို့ရောကမရေမရမသိမကြလို့ပဲပြောရမှာကျွန်တော်တို့ကလာတော့မိတ်နေမြင်ဘူးပေါ့လေသို့တော့ဟိုအဲ့ဒီလိုဖြစ်နေအောင်လို့ဘာလို့လှုပ်ထားတယ်ဆိုတော့ဟာလာနိုင်ငံရေးစီရင်နာဟုတော့ကျွန်တော်ကတော်တော်လေးကိုစံသရာရှိတယ်။အဲ့လူတွေတလောက်များအချင်းဟာလာအပြည့်ဆိုဟိုဟာလာဟိုရှိရတဲ့နဲ့ဘာကြောင့်မရေရအောင်မသေးကြအောင်နေအောင်နောက်ကြအောင်လူတွေဟိုဒုရဒုရဖြစ်အောင်လုပ်တယ်လဲဆိုတော့စိတ်တက်ကြီးရဲ့တိုက်စစ်တစ်ခုပေါ့လေလုပ်နေသလားလို့ကျွန်တော်စံသရာရှိတယ်ခင်ဗျာ။အဲ့တော့ဖြစ်ချင်လဲအမတမလွယ်ပြီးတော့မဖြစ်ချင်လဲဓမ္မခက်တယ်ဆိုတော့ကိစ္စတခုကိုကစားနေတယ်နိုင်ငံရေးကစားမှုကိုအာဏာရတဲ့လူတွေအာဏာကိုင်ထားတဲ့လူတွေ ਨੇ နောင်ဆက်ပြီးတော့အာဏာကိုင်ရင်းတဲ့လူတွေကလုံနေတယ်ဆိုတော့အဲဆိုတာကိုလည်းချင်းချင်းလေးနဲ့မြင်နေရတော့ဒါဟာတိုက်ပြီးတော့အလားလားမကောင်းဘူးလို့ပဲပြောရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာကျဆွေကျေးဇူးပါကျွန်တော်ကုမြားကြီးလေလိုင်းပေါ်ရောက်လာပါပြီကုမြားကြီးကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
လေ။ဟုတ်ကဲ့ကုမြားကြီးခုနရှေ့မှာတော့ရှင်နေဥကိုနီတို့တော့တက်ဆူလို့ဆွေးနွေးသွားတာပါ။အဓိကဒီရွက်ကောက်ပွဲမတိုင်ငယ်မှာအခြေခံဥပဒေပြင်ဆင်ရေးအရေးကြီးရဆိုတဲ့အကြောင်းဒီအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စရပ်နဲ့တပါးတဲ့တို့6ပွင့်ဆိုင်ကိစ္စကြီးလည်းပါလာပါရတယ်။ကျွန်တော်ခုနကမေးခွန်းပဲကျွန်တော်ကုမြားကြီးကိုမေးချင်ပါလေ။ကုမြားကြီးရဲ့သဘောထားသိချင်တာကဒီရွက်ကောက်ပွဲကပြောမဆိုရင်နိုဘာလာလောက်ကျင်းပမယ်။အခု6ပွင့်ဆိုင်တို့ဘာလို့တော့ခေါ်ထားပါရတယ်။အခြေခံဥပဒေပြင်ဆင်ရေးအတိုက်ခံနေလို့လားနေအခြေခံဥပဒေပြင်ဆင်ရေးကလက်တွေ့ကျကျဒီရွက်ကောက်ပွဲမတိုင်ငယ်ဖြစ်လာနိုင်ချေရောရှိရလားဘယ်လိုယူဆပါလဲ။
ရန်ရဲသားလူတွေလည်းဖြစ်လာနိုင်မှုအခြေအနေရတယ်လေ။ဟုတ
်ကဲ့
အခြေအနေတိုက်တာကတော့ချောလာတော့ပဲကြည့်ရပြန်ပါတော့။အဲ့တော့ဆင်းတယ်။ဒီတိုက်ဒီမူပတ်တဲ့ကတည်းကကျင်းအခြေအနေဒီကရဘူးဆိုတော့အရန်ကိုလာလာနေပါပါ။လူလူသားသားတော့ဆိုချင်တော့ကျင်းနေပြီအခြေအနေတော့ဖြစ်သေးသွားလိမ့်မယ်။အဲ့မဲ့တခုရှိရတာဒီကရနေဒီကရ၆ပလန်ဒီဝဲကဒီချက်တော့လက်ရှိနေဝဲကတက်တဲ့၆ပလန်ဒီဝဲကတက်တဲ့ပါချလာတယ်ဆိုတော့ပြီးကျင်းနေတယ်ပြင်းနေတယ်ဆိုတော့ကတော့ခါးတယ်ခါးနိုင်ပြီးလို့ကျွန်တော်ကျင်းပါတယ်အပေါ်ဒီဘောတော့နိုင်မှန်းပြချလာတော့မဖြစ်နိုင်တော့ဘူး
ဟုတ်ကဲ့ကိုအမကြီးကတော့မဖြစ်နိုင်ဘူးပြောပါတယ်ကိုအမကြီးတယ်လီဖုန်းလိုင်းကကျွန်တော်ကြားရတော့တော်လေးအခက်အခဲဖြစ်နေပါတယ်ကျွန်တော်ပြန်ကြိုးစားပြီးတော့လိုင်းကြည့်အောင်ကြိုးစားပါမယ်ကျွန်တော်ခုနရှင်းနေဥကုန်ဒီကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျအဲ့တော့အခုက6ပွင့်ဆိုင်ကိစ္စတွေပါလေကိစ္စတွေပါလေဖြစ်လာပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးတပိုင်းထဲမှာအဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးကိုတကယ်တမ်းအစိုးရဘက်ကဖြစ်စီလွတ်တော်တွေကဖြစ်စီအာဏာရပါတီကလူလူလတ်လတ်ရှိတယ်လို့ကိုယူဆလို့ရရလားပြောမယ်ဆိုရင်တော့အာဏာရပါတီခေါင်းဆောင်တချို့ကတော့လွတ်တော်တွေမှာဒါပြင်ဖို့လိုအပ်တယ်ပြင်မယ်ဆိုတဲ့လေသံတွေတော့ဖြစ်ပါတယ်တကယ်တမ်းအာဏာရပါတီဘက်ကလူလတ်လတ်ရှိရလားဦးကိုနေဘယ်လိုယူဆပါလဲအာ
ဏာရပါတီထဲမှာကျွန်တော်အမြင်အုပ်စုမစုရှိတယ်လို့မြင်တယ်ခင်ဗျ အဲ့ဒါပထမအုပ်စုကဖွဲ့စည်းပုံရှိရာဥပဒေကိုပြင်ဖို့လိုအပ်တယ်ဆိုတာကိုသဘောပေါက်လက်ခံတဲ့အုပ်စုပေါ့ဗျာ sorry ကျွန်တော်တို့ဥပမာပြောရရင်နိုင်ငံရေးဥရွှေမနောက်တစ်ခါသူရဦးအေးမြင့်ဥမာသူရဦးအောင်ကိုအဆက်ရှိတဲ့ဒီပြည်ခိုင်ချိုးဘက်ကထိတ်တန်းကောင်းဆောင်တွေတော်တော်များများကဖွဲ့စည်းပုံရှိရာဥပဒေကိုခင့်နဲ့ညီအောင်ပြင်ဖို့လိုတယ်လို့ဥပဝင်နေပြောနေတာတွေရှိပါတယ်ဆိုတော့ဒါအုပ်စုတစ်စုပေါ့ဗျာနောက်တစ်ခုမပြင်းနေတဲ့အုပ်စုကလည်းရှိတယ်။အဲ့ဒါကျွန်တော်တို့ဒီဖွဲ့စည်းပုံရှိရာဥပဒေပြင်ဆင်ရေး32ဦးကော်မတီဆွေးနွေးပွဲမှာဒီသူတို့ရဲ့အစီရင်ခံစာအပေါ်မှာကြည့်လို့ရှိရင်ပြီးတော့7ချိန်ညောက်ဒီလွတ်တော်အစည်းအဝေးမှာကြည့်လို့ရှိရင်ပြည်ခိုင်ထိုးထဲမှာလည်းမပြင်ဖို့ပြောတယ်လို့ရှိတယ်။တတိယမှာတခါတမရတာကိုယ်စားလှယ်ပြီးဆိုရင်ဒီရေးကြည့်တဲ့ပုံပါတွေကိုသူကမပြင်းညောင်းပြောတာတွေရှိနေတယ်အဲ့တော့အဲ့ဒီလိုတမရတာကိုယ်စီလေတွေကမပြင်းကျင်ဘူးပြင်ဖို့မလိုဘူးပြောတဲ့အချိန်မှာဆိုတော့နိုင်ငံရေးဥရှင်မကတမရကြီးကိုမြစ်တာရက်ခံတယ်ကာကွယ်ရေးဥချုပ်ကိုပြောပေးပါလို့ပြောလိုက်တဲ့အခါမှာတမရကြီးကလည်းမပြောနိုင်ဘူးဘာလို့ဖွဲ့စည်းပုံရှင်ဥတွေပြင်ဆင်ရလွတ်တော်နယ်နဲ့ဆိုင်ပါတယ်ဥချုပ်ရေးထားတဲ့မဆိုင်ပါဘူးလို့သူတို့ညင်းနေတာကျွန်တော်တို့ကြားတယ်နောက်အချိန်နည်းနည်းလေးဒီလွတ်တော်မှာအဆွေးနွေးတာအဆင်မပြေတဲ့အခါကျတော့ဒီသူရဦးရင်းကနေပြီးတော့ဖွဲ့စည်းပုံချေဥပဒေပြင်ဆင်ရေးဆွေးနွေးဖို့6ပွင့်တိုင်းအစိုးတင်လိုက်တဲ့အခါမှာလွတ်တော်ကတခဲနဲ့ထောက်ကနေအဲ့ဒါလည်းပဲသမရကြီးကသူကတိတ်ပြီးတော့အာ6ရောက်နဲ့မဖြစ်ဘူးအများနဲ့မှဆို48တို့12ပွင့်တော့လုတ်တဲ့အခါကျတော့လွတ်တော်ကနောက်တစ်ချိန်ပြန်တောင်းဆိုတယ်နိုင်ငံတော်သမရကြီးအနေနဲ့6ပွင့်တိုင်းဆွေးနွေးဖို့လုတ်ပေးပါလို့နှစ်ချိန်တောင်းတော့မှအဲအခုလုတ်ပေးတယ်ပေါ့ဗျာပြီးခဲ့တဲ့လ10ရက်နေ့ကမစတာစေပိသား10ရက်နေ့ကလုတ်တယ်အဲ့တော့နောက်တစ်ခုနောက်တစ်ချိန်လို့ဖို့အတွက်ကို7ရက်နေ့နောက်ပိုင်းကိုရွှေ့တယ်အဲ့တော့ခုနကကိုသားညုံမေးတဲ့မေဘောအခုဒီနေရာမှာရောက်လာပြီခွဲစည်းပုံရှင်ကဥပဒေပြင်ဆင်ရေးဒီကျွန်တော်တို့တိုင်းပြည်အတွက်တည်ရေးရှင်ရေးအရေးကြီးနေတယ်ပြည်သူလူထုကလည်းအရန်ပြုတ်ပြင်းတောင်းလဲခြင်းနဲ့နိုင်ငံတကာကလည်းစောင့်ကြည့်နေတယ်ဒီလိုအခြေအနေမျိုးမှာသူတို့တိတ်အချိန်ဆွဲနေတယ်တိတ်ကိုကြားနေတယ်နေတိုင်းနေတိုင်းအစည်းအဝေးထိုင်လို့ရတယ်တိုင်းပြည်အတွက်အရေးကြီးရင်နေတိုင်းအစည်းအဝေးထိုင်နေတာတော့သူတို့ကအစည်းအဝေးမထိုင်ဘူးဆိုတော့အချို့ကြီးတာဝန်ကြီးဦးစီးချုပ်နဲ့သမရဘက်ကပြင်ဆင်ရေးကိုလိုလားပုံသိနေရဘူးခလွတ်တော်ဘက်နဲ့တိုင်းရင်းသားတွေဘက်နဲ့ဒေါန်စန်းစုကြည်တို့ဒီကျွန်တော်တို့အတိုက်ခံဘက်ကတော့ကြောက်ညင်တဲ့သဘောရှိတယ်ဒါကြောင့်6ပွင့်ထဲမှာနည်းနည်းလေးအယူဆမတူတဲ့သဘောကျွန်တော်တို့ကတွေ့ရတယ်အဲ့ဒါအခက်အခဲအကျအတိဘက်ကိုဥတည်သွားမဲ့ကိစ္စပဲဗျ
โอเค
ถ้าเจ้าเนี่ยเหมือนมา
เลยโอเคดร.ติ้นเซบลูยูซะว่าเลยคุณน่ะอุคุณนี่ก็တော့ तू อ่ะซิตัดเนี่ยตําราเบ็ดก็တော့ไม่หลุล้าได้ลูก तू ทิมมาเลยเด้
โอเคကျွန်တော်တို့ဗမာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကိုကြည့်ရင်ခုနစက်ဥကုန်ကြီးပြောသလိုပါတော့ဒီနေ့အခင်းအကျင်းကိုဖတ်လိုက်ရင်တော့ဟောဒီလိုထွက်ပါတယ်အဲနောက်ဒီတဲ့ဒီနည်းနည်းနောက်ဆုတ်ပြီးတော့ပေါ့လေတမန်ကြောင်းနဲ့တွက်လို့ရှိရင်ဗမာနိုင်ငံ1962တည်းကဆက်အနာစစ်တပ်နဲ့ဆက်အနာရှင်ပေါ့လေအာဏာချေလို့တော့တော့အာဏာပါတဲ့တိုးတိုးနဲ့ဒီလိုဖြစ်နေတယ်အဲ့ဒီဟာကပျောက်အောင်မဲ့ပုံစံမရှိသေးပဲနဲ့ရှော့အောင်မဲ့ပုံစံလည်းမရှိဘူးလို့ကျွန်တော်ပြောချင်တယ်။နံပါတ်နဲ့အသွန်သရမ်းနဲ့အဝတ်အစားနဲ့အခေါ်ဟောနဲ့ပြောင်းတာပဲရှိပြီးတော့တိုင်းပြည်ကိုယူနီဖောင်းဝတ်တဲ့လူတွေနဲ့ယူနီဖောင်းချွတ်ထားတဲ့လူတွေနဲ့သူတို့ကိုဟာသူတို့နဲ့အတူလိုက်ပါမဲ့လူတွေအုပ်စုနဲ့ပဲဆက်လက်အုပ်စိုးနေတယ်ဆိုတဲ့ဆန္ဒကရှိနေစေဖြစ်တယ်။ဘယ်ဟာပဲထွက်ထွက်ဘယ်ဟာပဲလုံလုံအဲဒီခင်းချင်းကတော့ဒီမဟာဗျူဟာပေါ့လေဒီကနေတော့ကြော်ထွက်မယ်မဟုတ်ဘူးအဲ့ဟိုနီးဗျူဟာကတော့ပြောင်းမှာပေါ့နီးဗျူဟာလေးတွေပြောင်းလိုက်ပြုတ်လိုက်တော့ရှိနေတယ်ဆိုတော့ဟိုအလားလာကတော့မကောင်းသေးဘူးတနည်းအားဖြင့်တလူအလူဟိုလားစစ်အာဏာရှင်ပုံစံအုပ်ချုပ်ကနေပြည်သူလူထုနဲ့ဒီမိုကရေစီပြောင်းဖို့ဆိုတာကနိုင်ငံတကာမှာပေကြီးကြီးလွယ်လွယ်လေးပေါ်ပေါ်လေးပဲချော့ချော့ရှူရှူလေးတော့မဖြစ်ခဲ့တဲ့အစလားတွေရှိတယ
်ဟုတ်ကဲ့
အဲ့တော့ကဘုံမပြင်းမအဲ့လိုများဖြစ်ရင်တော့မကောင်းဘူးအလူတွေမဖြစ်ချင်ရဘူးဟုတ်တော့သူကြီးအစားကလည်းလူလူလက်မောဟိုထွက်တာမဖြစ်ဘူးမဖြစ်စီခြင်းဘူးသူကလည်းအများအားဘယ်တော့မှပါပါတီရလူတွေတော့ဟိုပါတဲ့လူရေးယူခံတဲ့အဲအဆင့်ဖြစ်နေတယ်သူတို့ဒီဟာတွေကဟိုဆက်သွားဒီတိုင်းမဆက်သွားရလူဖြစ်ပါမလားလို့တော့ကျွန်တော်လည်းနည်းနည်းသံသယရှိလာတော့လားချွတ်ချွတ်မွမွေနဲ့ဟလာညင်ညင်သားသားနဲ့အသေးပြောက်ကြဆုံးမရှိပဲနဲ့ပြောင်းညင်တော့ပြောင်းမဲ့နိုင်ငံရေးစနစ်ဖြစ်ဖို့အတွက်အာခံနေတဲ့ခေါင်းမာနေတဲ့အုပ်စုကအမင်္ဂလာအမည်ရလာမှာဒါလည်းကျွန်တော်တို့ဖြစ်နေပြီဒီအတွက်ဟလာဒီလိုလေးပြောရုံလေးနဲ့တော့ဒါကောင်းမှရမလားလို့ဟိုကျွန်တော်သံသယရှိနေတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာတင်းဆွေကျေးဇူးပါကျွန်တော်ကိုအမကြီးလှည့်ပေးကြည့်ပါလေကိုအမကြီးကြားပါလားခင်ဗျာခုနကတော့ line တိတ်မကြည့်
ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့ကိုအမကြီးခုနကတော့ဆွေးနွေးတော့တပိုင်းပေါ့အခုက ခုနကကိုမြိုင်ဆွေးနွေးသွားတဲ့အထက်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာတော်တော်လေးကိုခွင်လန်းပေါ့အားနည်းသွားတယ်ပေါ့ဒါပေမဲ့လည်းအခုမကြခင်ရွေးကောက်ပွဲလာတော့မယ်ရွေးကောက်ပွဲကိုဖျက်ကိုဖျားမယ်အခြေအနေလည်းရှိပါတယ်အဲ့တော့ဒီနေသားမှာဒီလာမယ့်ရွေးကောက်ပွဲမှာအခုလိုအခြေအနေမျိုးနဲ့ဖွဲ့စည်းပုံအလိုက်မပြေနိုင်ဘူးဆိုရင်ဒီမိုစီအင်အားစုတွေဘက်ကအများစုအနိုင်ရနိုင်မယ့်အခွင့်အလမ်းကောရှိပါရဲ့လားဘလို့မြင်ပါလဲ
ဟုတ်အဲ့ဒါကတော့ဒီဖွဲ့စည်းပုံပြင်ချင်းမပြင်ချင်းဆိုတဲ့အခြေအနေနဲ့တိုက်ရိုက်ကြီးမပတ်သက်ဘူးလို့မြင်နေလားကျွန်တော်မြင်နေတာတော့လေဆိုတာရွေးကောက်ပွဲကိုဖြတ်တန်းတယ်ဆိုတော့ကျွန်တော်မြင်တဲ့အမြင်ကရွေးကောက်ပွဲဟာဖွဲ့စည်းပုံပြင်အပေါ်မှာမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်နီးလန်းတပွဲဖြစ်တယ်လို့ကျွန်တော်အဲ့လိုနားလဲပါတယ်ဖြတ်တန်းမယ်နီးလန်းတပွဲပါဆိုလိုချင်တာကရွေးကောက်ပွဲပုံမှာပဲအကုန်လုံးပုံအပ်လိုက်တာမျိုးလည်းမဖြစ်စေချင်သလိုရွေးကောက်ပွဲကိုပြစ်ပယ်ပြီးစဉ်းစားချက်မျိုးဟာလည်းမြန်မာနိုင်ငံအနာဂတ်ကိုဆောက်အောင်လုပ်နိုင်မယ်လို့ကျွန်တော်မယူဆပါဘူး။နောက်ခုလုံးတွေ့ရမှာပါ။အဲ့တော့ရွေးကောက်ပွဲကနေပြီးတော့မှအခုကဒီကျွန်တော်တို့မင်းသားပေါ့ဗျာဒေါ်ဆန်းစုကြည်တော်တော်လေးဝင်သွားပြီ။ဘာဖြစ်လို့မပြေနိုင်လဲဆိုရင်မေးခွန်းတော်တော်မေးတယ်လေ။အဲ့တော့တော်တော်တွေမှာ NLD ကိုစားပြီးတဲ့ဒီမိုကရက်တစ်အမတ်ဘယ်နှယောက်ရှိလို့လဲဆိုရင်မေးခွန်းကကျွန်တော်တို့ကကောင်တာပြန်ပြီးမေးခြင်းလေ။လုံးလို့ရတဲ့အခြေအနေမျိုးကမရှိသလို2020ရွေးကောက်ပွဲမှာလည်းဒင်းကျပ်ချက်ကြီး NLD ပါခဲ့တာမဟုတ်ပဲ2012ကျမှဒါပြည့်ရွေးကောက်ပွဲနဲ့ဝင်ခဲ့တာဆိုတော့အယောက်450နဲ့လွတ်တော်ထဲမှာအလုံးမဖြစ်နိုင်ပါဘူးအဲ့တော့လွတ်တော်ထဲမှာဖွဲ့စည်းပုံပြင်သည်ဖြစ်စေမပြင်သည်ဖြစ်စေကိုယ့်ဘက်ကဒီမိုကရက်တစ် NLD ဆိုတာတဲ့ဒီမိုကရက်တစ်နဲ့တိုင်းရင်းသားအင်အားစုတွေများများဆာဆာလွတ်တော်ထဲရောက်ဖို့တော့ကျွန်တော်တို့တာဝန်တရလို့ကျွန်တော်ခံယူပါတယ်အဲ့တော့ကြောင့်မို့ဒီဟာကိုဖျက်တဲ့နီးလန်းတဲ့ပြင်ကျွန်တော်တွားပြီးတော့မှလွတ်တော်ပရိုစီဂျာနဲ့အတူဖွဲ့စည်းပုံပြင်မှုကိုကျွန်တော်ကြကုတ်ကြဲကျိုးပန်းရမှာဖြစ်ပါလေ
။ဟုတ်ကဲ့ခင်ဗျာ။
တစ်ခါကလည်းတွတ်တော်ပြင်မဆွေးနွေးပွဲဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲဒါဟာ MCA ကတစ်ဆင့်ပေါက်ဖွာလာမယ်။တိုင်းရင်းသားနဲ့လက်တွဲပြီးလုပ်ကြရမယ်အခြေအနေပါ။လက်မတွဲဘဲနဲ့ဘယ်လိုမှမရပါဘူး။ဟိုလက်တွဲပြီးတော့မှအဲ့ဒီဖြစ်ပေါ်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ဆင့်ဖွဲ့စည်းပုံပြင်မှုအခြေအနေဒီစုံချက်နှစ်ချက်ဒီစုံချက်တစ်ခုတွေမှာဒီ line နှစ် line သွားစုံမှုကျွန်တော်ကြိုးစားပါလိမ့်မယ်။အဲ့ဒါဆိုကျွန်တော်ဖွဲ့စည်းပုံပြင်နိုင်လိမ့်မယ်။
ဟုတ်ကဲ့
အဲ့လိုယုံကြည်တယ်
ဟုတ်ကဲ့ပါခင်ဗျာ။ကိုမြားကြီးဆိုလိုတာကတော့ဒီလွတ်တော်တွင်ကနေသွားတယ်လို့တစ်ဖက်မှာလွတ်တော်ပြင်ပကသွားနေတဲ့ဒီဒီတိုင်းသားရင်းနဲ့ဆွေးနွေးနေတဲ့လမ်းကြောင်းရယ်နဲ့ဆင်းဒီနိုင်ငံရေးဆွေးနွေးပွဲပေါ့နော်ဥတည်သွားဖို့ဒါဆုံးချက်ကွာဟုတ
်ပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုတော့ဒီရွေးကောက်ပွဲကိစ္စကိုပဲကျွန်တော်ပြန်ဆောင်ပေးချင်ပါတယ်ရွေးကောက်ပွဲပြည်သူ့ရွေးကောက်ပွဲကော်မရှင်ကဥဝင်းကိုကိုကျွန်တော်တို့ဒီမေးမြန်းထားတာရှိပါတယ်လက်ရှိရွေးကောက်ပွဲနဲ့ပတ်သက်လို့ပြင်ဆင်ချက်ဒီကိစ္စပါအနောက်များကြနေလားဥဝင်းကိုကအခုလိုဖြေဆိုထားပါတယ
်ဟောနိုင်ငံရေးပါတီဟိုမဲဆွယ်စည်းရုံးမှုကတော့ဥက္ကဋ္ဌကြီးကလည်းဟိုရပ်ပေါင်း60ပေးမယ်လို့သူကတိပြုထားပြီးပါပြီဟိုမဲဆွယ်စည်းရုံးမှုကာလကတော့မရောက်သေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲကြီးညာပြီးအဲလွှတ်တော်ကိုယ်စားလှယ်လောင်းတွေစည်းရင်းသွင်းပြီးတဲ့အခါကျမှအဲ့ဒီစည်းရင်းသွင်းတဲ့ဟာကိုအတီးပြုတ်ပြီးတဲ့အခါကျမှမဲဆွယ်စည်းရုံးတဲ့ကာလကရောက်လာမှာပါ။အဲသို့တော်လည်းပဲပါတီတွေအနေနဲ့ကတော့ဟိုလွှတ်တော်ကိုယ်စားလှယ်လောင်းမဟုတ်ဘဲနဲ့ပါတီအနေနဲ့ကတော့ပါတီစည်းရုံးရေးကိုလှုပ်ဆောင်နိုင်ပါတယ်ဆိုတာကိုကျွန်တော်တို့တော်တော်စောစောပိုင်းနဲ့ကကျွန်တော်ထင်တယ်ဖေဖော်ဝါရီတည်းကဖြစ်မယ်ထင်ပါတယ်ဟိုရေဆွဲမမှတ်မိပါဘူးအဲ့မှာကျွန်တော်တို့ကြေညာချက်ထုတ်ထားပြီးပါပြီအဲ့တော့ပါတီတွေအနေနဲ့တော့သူတို့ကသူတို့ပါတီစည်းရုံးရေးကိုဆောင်ရွက်လို့ရပါတယ်ကန်ဒီဒိတ်ပေါ့လေဒီလွှတ်တော်ကိုယ်စားလှယ်လောင်းနေရဲ့စည်းရုံးရေးကတော့လွှတ်တော်ကိုယ်စားလှယ်လောင်းအတည်ပြုပြီးမှဖြစ်ပါမယ်အဲ့ဒါလည်းကျွန်တော်တို့ရက်ဒီအားလုံးချိန်ထားပြီးပါပြီရက်ပေါင်း60ပေးဖို့ရှိပါတယ်
ဟုတ်ကဲ့ပါဒါကတော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်ဦးဝင်းကိုပြောသွားတာဖြစ်ပါတယ်သူကတော့ဒီလာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့နေရာမှာဒီပတ်ကိုစလေရီအတွက်စီယုံးရေးကာလ3လသူတတ်မှတ်ပြီးမယ်ဒါမဲ့ပါတီစီယုံးရေးတွေကအခုတည်းကလှုပ်လို့ရပါပြီလို့ပြောပါတယ်တစ်ဆက်တည်းပါကျွန်တော်ဒီစနစ်ပွဲအတွက်ဆိုပြီးတော့ရှမ်းပြည်တောင်ပိုင်းသားကိုဆိုပြီးတော့ပေးစာပေးပို့ထားပါတယ်သူရဲ့စာထဲမှာတော့သူရေးထားတာကဒီအုတ်ချုပ်သူကိုအားကိုးလို့မရတဲ့ခေတ်တွေမှာကြီးပြင်းလာခဲ့ရသူတွေဆိုတော့တဲ့မဲဆန္ဒရှင်တွေဘက်ကရွေးကောက်ပွဲကိုသာရေပူရစိတ်ဝင်စားပြီးတော့လုပ်ငန်းစဉ်အပေါ်မှာအာရုံမညွတ်တာအံ့ဩပြစ်တင်စရာမဟုတ်ပါဘူးတဲ့အတိုက်ခံအများစုဘက်ကတော့ရွေးကောက်ပွဲကိုအောင်မြင်စွာကြော်ဖြတ်နိုင်ဖို့မဲဆန္ဒရှင်တွေဘက်ကိုထိတ်တွက်မှုတိတ်ကိုအားနည်းနေပါတယ်တဲ့အခုထက်ကြီးစစ်ပြင်းလို့မပြီးသေးပါဘူးတဲ့ငြိမ်သက်လွန်ပါတယ်တဲ့မဲဆွဲဖို့ပြောတာမဟုတ်ပါဘူးတဲ့မဲပေးဖို့အတွက်အခုမှအသက်ပြည့်တဲ့မျိုးဆက်တွေကိုစင်ကန်တော်တူမဖြစ်စေဘူးဘာတွေချပြကြပြီးပြီလဲမေးစရာပါတဲ့ကျွန်တော်ဥက္ကုညီကိုပဲမေးချင်ပါတယ်ခုနကဦးဒီတော်ရရှင်တူရေးသွားရေးထားတဲ့စာလို့ပါဒီမဲဆွဲပါတီစည်းရုံးမှုပြင်ဆင်မှုတွေတိတ်မရှိသေးဘူးလို့သူကတချို့ကျွန်တော်တို့ရရှိနေစာတွေမှာလည်းတွေ့ရပါလားဟုတ်ပါလားဥက္ကုဏီဘယ်လိုယူဆပါလဲ
အဲမဟုတ်ဘူးကိုတန်းညိုကြီးကျွန်တော်တို့ဟိုဘာပါပြီးမှာတကယ့်ကိုပါလီမန်ဒီမိုကရေစီရွေးကောက်ပွဲနဲ့ကင်းတော်သွားတာက1995နှစ်ရှိပြီကတတိယအတွက်1960ဒီပတ်စပ်ပါလာနဲ့ဆိုင်ွယ်ပြီးရွေးလိုက်တဲ့ရွေးကောက်ပွဲကနောက်ဆုံးပေါ့ဗျာကျားတယ်မှာ1990ရွေးကောက်ပွဲလောက်ခဲ့ပြီလို့လဲဒါဟိုအာနာမလွှဲဘူးပေါ့ဗျာ နောက်2020ရောလေအမတန်ဘတ်ကိုအငြင်းအောက်တွေများတဲ့ရွေးကောက်ပွဲဆိုတော့တကယ်တော့ကျွန်တော်တို့ဗမာပြည်မှာဒီမိုကရေစီရွေးကောက်ပွဲအတွေ့အကြုံကိုအသက်50အရွယ်ရှိတဲ့လူတွေမသိကြဘူးဗျ။အဲ့တော့အဲ့ဒါကိုကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကောင်းကောင်းသိတဲ့အတွက်ကျွန်တော်တို့ခုဟိုစီမံချက်ကြီးတစ်ခုကိုလုပ်နေပါတယ်အခုတော်တော်ကိုလုပ်နေပါပြီအဲ့ဒါဘာလို့ဆိုတော့ကျွန်တော်တို့ဒီဗမာပြည်ဗမာနိုင်ငံမှာရှိတဲ့မဲဆန္ဒရှင်25,026ပန်းခန့်ကိုဒီ voter education လို့ခေါ်တဲ့ရွေးကောက်ပွဲမှာမဲပေးဖို့လိုအပ်ကြောင်းမဲစင်းမှာနာမည်ပါဖို့လိုအပ်ကြောင်းကိုပြီးတဲ့မဲဟာတကယ်တရားဝင်ခိုင်လုံတဲ့မဲဖြစ်အောင်ဘယ်လိုပေးရမလဲဆိုတဲ့အကြောင်းတွေကိုကျွန်တော်အခုဟောပြောပို့ချပွဲတွေတော့ရှောက်လုပ်နေပါတယ်ဥပမာကျွန်တော်ဟောရတာ29နှစ်ရကျွန်တော်ဘုဖြိန်မှာဟောတယ်အဲပြီးတော့ကျွန်တော်29ရက်နေ့မှာဗန်းကလေးမှာဟောတယ်30ရက်နေ့မှာတောင်ငူမှာဟောတယ်မနေ့က1ရက်နေ့မှာကျွန်တော်နေပြည်တော်ကောင်စီပြည်မနာမှာကျွန်တော်ဟောတယ်အဲ့ဒီအားလုံးကဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစီအစဉ်ပဲပြည်သူလူထုကို voter education လို့ခေါ်တဲ့မဲပေးဖို့ကျွန်တော်တို့လှုပ်ရှားနေပါတယ်တခါကဟိုအားနေတာတော့မှန်တယ်ဘာလို့အတွေ့အကြုံရှိလို့အားနေတာဒါအပြစ်ပေါ့ဘူးကျွန်တော်တို့လှုပ်ရှားနေပါတယ်ခင်ဗျရှိပါတယ်ဒါကျွန်တော်ဒီ process ဆက်သွားနေပါတယ
်ဟုတ်ကဲ့ပါ
တခြား CSO တွေလည်းလုပ်နေပါတယ်ဒါအပြင်ကျွန်တော်သိတော့နိုင်ငံခြားကအမေရိကန်ဆိုကျွန်တော်တို့ NDI ကိုနောက်တစ်ခါ IRI ကိုအပါအဝင်ခုလောက်ရှိပါတယ်ဒီပါတီ voter education လာပေးနေပါတယ်လှုပ်ရှားနေပါတယ်ကိုတန်းကြီ
းဟုတ်ကဲ့ပါခင်ဗျကျွန်တော်ကိုအမြဲကြီးကိုလည်းတစ်ဆက်တည်းမေးချင်ပါတယ်တရားမျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့ဆိုလို့ရှိရင်ရွေးကောက်ပွဲမှာတိုင်ငင်တွေကစောင့်ကြည့်မှုအခြေအနေလိုအပ်ပါတယ်မဲဆန္ဒရှင်စီရင်ပြုစုတာကအစနောက်တခြားမဲပေးပိုင်ခွင့်ရှိတဲ့လူကိစ္စဒီလိုမျိုးအခြေအနေတွေကပြင်ဆင်မှုဘလို့များကိုအမြဲကြီးတို့မြင်ရပါလဲခင်ဗ
ျဒီလိုကြကျွန်တော်တို့ရှင်းလင်းရှင်းအနေနဲ့ပြောမယ်ဆိုလို့ရှိရင်လက်ရှိအခြေအနေအရက်ရက်အပေါ်မှာတုံးတက်တဲ့အခြေဟိုကြီးညာဆန္ဒတစ်ခုကိုထုတ်ဖို့အတွက်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် CEC နဲ့ကျွန်တော်တို့နှစ်ကြိမ်ရှိပါပြီတွေ့ပြီလားနောက်ကြိမ်ထပ်တွေ့ဖို့လည်းရှိပါတယ်အဲ့အခြေအနေရှိပါတယ်နောက်တစ်ဖက်ကလည်းဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီ voter education ကအစပေါ်ကြအကုန်လုံးဆိုင်ရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့မိဖက်အဖွဲ့အစည်းတွေပြည်ကြားရက်တွေနဲ့ CSO တွေအာသူဟာလည်းသူလုပ်နေတာလေအကုန်ရှိပြီလားပါဥမာအပြည့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်လည်းနေနေကဆက်ဆံရေးရှိတဲ့YSPS Yangon School of Political Science ဆိုလို့ရှိရယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆိုင်ရာလုပ်ငန်းတွေကိုလုပ်ကင်ဆောင်ရွက်နေပြီဖြစ်ပါတယ်အဲ့တော့အခုကျွန်တော်ပြောချင်တာကဒီရွေးကောက်ပွဲကိုဖြတ်တန်းတဲ့အခါမှာတာမန်ရွေးကောက်ပွဲတစ်ခုလို့ကျွန်တော်တို့ဖြတ်တန်းမှုအစီအစဉ်မရှိပါဘူးနောက်တစ်ခုကတရားမျှတတဲ့ရွေးကောက်ပွဲဆိုတဲ့အသုံးအနှုန်းကိုပြောချင်ပါတယ် Free and Fair ဆိုတဲ့ဟာလို့ကျွန်တော်တို့သိလက်မခံပါဘူးဒါ NLD လည်းအဲ့တိုင်းပဲပြောပါတယ်ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံပြင်ဆင်ခြင်းမရှိတဲ့ရွေးကောက်ပွဲမို့လို့ပါအဲ့ဒါ Free ဖြစ်ခြင်းဖြစ်ပါလိမ့်မယ် Fair တော့မဖြစ်နိုင်ပါဘူး
ဟုတ်ကဲ့
အဲ့လောက်ပါပဲ
ကွန်မြန်မာလူထုကြားထဲမှာရွေးကောက်ပွဲနဲ့ပတ်သက်လို့ပညာသိမှုအသိနိုးကြားမှုကိုဘယ်လိုများရှိလဲကိုအများကြီးဘယ်လိုမြင်ရပါလဲ
ဒီလိုကြလူထုအနေနဲ့ကဘာလုပ်လာလဲဘာဖြစ်လာလဲဘယ်လိုဖြစ်ပေါ်တိုးတက်မှုရှိလဲငါတို့စီးပွားရေးလူနေမှုကတွေဘယ်လိုပြောင်းလဲသွားလဲဆိုတဲ့ပေတန်းနဲ့ပဲစနစ်တစ်ခုကိုတိုင်တာပါပဲအဲ့တော့ဒီလိုတိုင်တာတဲ့အခါမှာပူရီဆိုးရတဲ့ဘဝဖြတ်တန်းမှုတွေကရင်ဆိုင်ကြုံတွေ့လာရတဲ့အခါမှာရွေးကောက်ပွဲမပြောနဲ့အစိုးရကလည်းယုံကြည်မရှိဘူးရွေးကောက်ပွဲလည်းယုံကြည်ရှိယုံကြုံကြည်မှုစိတ်တွေအားနည်းသွားတာတော့အမှန်ပဲဘာမှဖြစ်လာမှာမဟုတ်ပါဘူးကွာငါလုံးမငါထမင်းငါစားရမှာဆိုတဲ့စိတ်ကမြန်မာပြည်သူတွေရဲ့နှစ်ပေါင်းများစွာကြင်ရောင်းနေဖြစ်ပါတယ်အဲ့တော့ဒါကူပဲကျွန်တော်တို့ကဒီရွေးကောက်ပွဲကိုဖျက်ပြီးအင်းနဲ့အားနဲ့ဖွဲ့စည်းပုံပြင်နိုင်မှုကျွန်တော်တို့အာမခံချက်ကောင်းကောင်းကျွန်တော်တို့ကလူထုကိုပေးရမှာဖြစ်တယ်ကိုကြီးဘုအစိုးရပြင်ပေးမယ်ပဲဒါမှမဟုတ်လို့ရှိရင်တက်ဆိုင်ရာဒီခုနပြောလို့ဘလွတ်တော်တွေမှာအများစုအနိုင်ရတာလူတွေပြင်ပေးမှာပဲတက်ဘလောကပြင်ပေးမှာပဲဆိုကျွန်တော်တို့ထိုင်ဆောင်နေလို့ကတော့ဘာမှဖြစ်လာမှာမဟုတ်ဘူးဘယ်တော့မှလည်းဖြစ်လာမှာမဟုတ်ဘူးကိုကဘုလို့ယူရမယ့်အခြေအနေကိုဖန်တီးရမယ်လို့ကျွန်တော်မြင်ပါတယ်အဲ့အသည့်တွေကိုလူထုကိုမြင်အောင်ကျွန်တော်တို့ပြောရမှာဆိုရမှာစီးရောရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်တို့ရှင်တူလေးလိုင်းပေါ်မှာရောက်နေပါတယ်သူကတော့ကိုထိလဲမှုထိုင်းနိုင်ငံကိုထိလဲမှုကြားပါလားခင်ဗျာဆွေးနွေးလို့ရပါတယ်မင်းများညင်ကိုမြအေးဦးနီဥက္ကဏီဒေါက်တာတစ်ဆွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမနေ့ကတော့ဒီရွေးကောက်ပွဲလုပ်မယ်ဆိုရင်2008ချိန်ဥတည်ယူတော့တည်ပြုဖို့လိုရတယ်ဓမ္မတာရင
်ဟုတ်ကဲ့2008ဖွဲ့စည်းပုံတည်ပြုဖို့လိုလာလားပြင်ဆင်ဖို့လိုလာလားဘယ်လိုလဲကုထိလဲဥတည်လဲမူနေ
ဟုတ်ကဲ့ပြင်ဆင်ဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့
အဓိကပြင်ဆင်ဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြည်သူတွေက2008ချိန်ဥတည်မပြင်ဘူးဆိုရင်တော့ဒီရွေးကောက်ပွဲရွေးသားမှတန်တဲ့ရွေးကောက်ပွဲတော့မဖြစ်နိုင်ဘူးဗျဘာဖြစ်လို့နောက်ပြီးတော့ကျွန်တော်အနေနဲ့ကတော့ဒီရွေးကောက်ပွဲလုပ်မယ်ဆိုရင်ဒီမဲဆွေစည်းရုံးတဲ့နေရာမှာဒီကံဖြိုးတွေကကျွန်တော်ဒီလူရဲ့မဲတွေကိုတို့ကကျွန်တော်ဒေသနေမှာအားလုံးတို့ကလိုက်ကောက်လို့ဖြစ်နေပါလေခင်ဗျသူတင်နေအဲ့ဒါကိုကျွန်တော်ကတော့လုံးဝလက်မခံပါဘူးဒါတရားမျှတတဲ့ရွေးကောက်ပွဲလို့
ဖြစ်တယ်လို့ကျွန်တော်ပြောမရပါဘူးခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဥကိုနီကိုပဲပြန်မေးချင်ပါတယ်ခုနဖွဲ့စည်းပုံနဲ့ရွေးကောက်ပွဲနဲ့ဆက်ဆက်လို့ပါ2012ခုနှစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဂျာဗက်ရွေးကောက်ပွဲဝင်တဲ့အခါမှာလူတို့ကိုခရီးပေးထားတဲ့ချက်တွေမှာဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စရပါပါတယ်အဲ့တော့ကျွန်တော်ကဥကိုနီကိုပုတ်ကိုအေးရပါဟိုပါတီဖွဲ့ဝင်တောင်မဟုတ်တယ်ပုတ်ကိုအေးရတူးချင်းသုံးသပ်မိတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတာဝန်ဒီခရီးကိုဘယ်လောက်ထိစွမ်းဆောင်နိုင်ခဲ့ပြီလို့ယူဆပါလဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီဖွဲ့စည်းပုံချင်ဥတွေပြင်ဆင်နေပတ်သက်ပြီးအမတန်ကြီးမားတဲ့ကမ်ပိန်းကြီးနှစ်ခုလုပ်ခဲ့ပါတယ်ပထမတစ်ချိန်ကတော့ပြင်မလားအသည့်ရေးမလားဆိုတဲ့ဟာကိုပြည်သူဆန္ဒခံယူခဲ့ပါတယ်ပြည်သူအများစုကပြင်ပေးပါလို့တောင်းဆိုပါတယ်ဒါတခုဒါပေမဲ့လို့အဲ့ဒါကိုတက်ဆိုင်ရာကျွန်တော်တို့အနာပိုင်တွေကအသိအပတ်မပြုတဲ့အခါမှာကျွန်တော်တို့ဒီပွင့်လေး88နဲ့ပူပေါင်းပြီးတော့ပါဒီလက်ပတ်ရေးထိုးတဲ့ဒီပြောင်းနော်တတိရှိရှိဒီကိုနာမည်မှတ်ပုံတင်ပေးပြီးတော့မှဒီဖွဲ့စည်းပုံမှာချိန်ဖို့ပြင်ညာပါတယ်ဆိုတဲ့လက်မှတ်ထိုးတဲ့ကမ်ပိန်းတစ်ခုကိုလည်းကျွန်တော်တို့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့88ကိုလည်းတော့ပူပေါင်းပြီးတော့လက်မှတ်ငါးသန်းညို့ယူပြီးတင်ပြခဲ့ပါတယ်။ဒါကတော့ထင်သန်းမြင်သာပေါ့။နောက်တတိယတစ်ခုကပိတ်အရေးကြီးတာကဒေါက်ဆန်းစုကြည်ပြီးနေတဲ့အချက်ကလွတ်တော်လမ်းကြောင်းကနေပြင်လို့မရနိုင်ဘူးဆိုတာကိုသူကကောင်းစွာသဘောပေါက်နားလည်တဲ့အတွက်၄ပွင့်ဆိုင်ကိုတောင်းခဲ့ပါတယ်။အဲ့ဒီ၄ပွင့်ဆိုင်ကနောက်ဆုံးလွတ်တော်ကသဘောတူညီပြီးတော့၆ပွင့်ဆိုင်အနေထားကိုရောက်လာပါတယ်။အဲ့တော့ဖွဲ့စည်းပုံချင်းဥတည်ပြင်ဆင်ရေးစီတကယ် key player တွေဖြစ်တဲ့အခုဒီ၆ပွင့်မှာသဘောတူညီချက်ရရင်အဆင်ပြေမယ်။အဲ့တော့အဲ့ဒီလိုအဆင်ပြေနိုင်မှုတွေတော့ဆန်းစုကြည်ဟာအတော်ကိုအားထည့်ပြီးလုပ်နေတာကျွန်တော်တို့ထင်တာမျိုးတွေ့ရပါတယ်
။နောက်ဆုံးတစ်ချက်မေးချင်ပါလေအချိန်နဲ့သိမရလို့ဥကိုနီ
ဟုတ်ကဲ့
ဟုတ်ကဲ့ဥကိုနီတစ်ချက်လောက
်တော့မင်းမခွဲရအောင်အခု6ပွင့်မှာသဘောတူရင်ထွက်တော့မှာဒါကအတိုက်ခံဆွေးနွေးစရာမလိုတော့တဲ့အတွက်တကယ်အခက်တဲ့ပြင်ဆင်မှုသဘောတူတဲ့အဖြေထွက်ရင်ကျွန်တော်ခုနကကိုတန်းညိုကိုဆက်ဆက်ကြည့်မေးတဲ့ဤလုံးညိုဆန္ဒခံရင်ပဲစီကိုရောက်မယ်။အဲ့တော့ကြောင့်လောလောဆယ်အဆုံးဖြတ်ကတော့6ပွင့်ဆိုင်မှာပဲရှိတယ်လို့ကျွန်တော်ပြောခြင်းပါ
ဟုတ်ကဲ့ဒါဆိုလွတ်တော်ထဲမှာပြင်ဖို့ဆိုတဲ့ကိစ္စကမဖြစ်နိုင်ဘူးဆိုတဲ့အခြေအနေကိုရောက်သွားပြီလားကျော်ခတ်တူတူလေးဖြစ်ပြီပါလွတ
်တော်ထဲမှာဟောလွတ်တော်ထဲမှာပြင်ဖို့မဖြစ်နိုင်ဘူးဆိုတာက6ပွင့်ဆိုင်သဘောမတူရင်မဖြစ်ဘူးမဲခွဲရင်ရှုံးမယ
်ဟုတ်ကဲ့ပါ
6ပွင့်မှာသဘောတူလို့မဲမခွဲပဲနဲ့ကျွန်တော်ယူနေတော့ဆိုရအလုံးသဘောတူလို့အတိုက်ခံဆွေးနွေးမဲ့လူမရှိလို့ဆိုရင်လွတ်တော်မှာအောင်မြင်မယ်အဲ့ဒါဆိုရင်ဒီလိုမျိုးဆန္ဒခံယူပွဲကိုတာပြီးတော့အပြောင်းလဲဘက်ကိုပါလို့ရှိရဦးတင်စင်းရလမ်းကြောင်းပေါ်ပြန်ရောက်နေတ
ယ်ဟုတ်ကဲ့6ပွင့်ဆိုင်ပေါ်မူတည်နေတဲ့ဘောပေါ်ကျွန်တော်တိုက်လီလိုက်အစီအစဉ်အချိန်လေးစစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ရှင်နေဦးကိုနီ88ကကိုမြအေးဒေါက်တာတစ်ဆွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာတိုက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြန်ပါ
ကိုသားညိုအစီအစဉ်ပြီးထုတ်လို့သူမတ်ဆွမွန်နဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ပဲဖြစ်ပါရဲ့ရှင်။အခုကတော့စနေနေ့ညချမ်းအစီအစဉ်နဲ့ဆုံးသတ်တော့မှာမို့ချန်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမတ်ဆွမြမွန်ကကြီးညာပေးပါမယ်။
နေပေါ်နိုင်ငံမှာအင်အားပြင်းမြေငရင်ကြီးလှုပ်ခတ်ခဲ့တာသတင်းတစ်ပတ်ကြာလာတဲ့အထိဝေးလံခေါင်ဖျားတဲ့နေရာတွေစီကိုကူညီကယ်ဆယ်ရေးအကူအညီတွေမရောက်နိုင်သေးပဲဖြစ်နေပါတယ်။နိုင်ငံတကာကူညီကယ်ဆယ်ရေးတွေရောက်နေပေမဲ့နေပေါ်အစိုးရရဲ့ညှိနှိုင်းဆောင်ရွက်မှုဘိုင်းမှာအားနည်းနေတဲ့အတွက်လိုအပ်နေတဲ့နေရာတွေစီကိုအကူအညီတွေမရောက်နိုင်သေးတာလို့အဲ့ဒီမှာရှိနေတဲ့သတင်းတောက်တွေကပြောပါတယ်။နိုင်ငံတကာကပေးနေတဲ့ငွေကြေးနဲ့ကယ်ဆယ်ရေးအထောက်အပံ့တွေကိုအာဏာပိုင်တွေဘက်ကကန့်သက်စစ်ဆေးမှုတွေကြီးမားနေတဲ့အတွက်နိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေဘက်ကလည်းမကြေမနက်ဖြစ်နေတယ်လို့အဲ့ဒီမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။UK ရဲ့ဒုတိယမြောက်အင်ရှင်မင်းသားဝီလျံနဲ့ဇနီးကက်သရင်မက်ဒယ်လန်တို့ကနေဒီကနေ့စနေနေ့မှာသမီးလေးမွေးဖွားပါတယ်။ UK ရဲ့စတုထားမြောက်အင်ရှင်ဆန်ဖြစ်မဲ့မင်းသမီးလေးကို၈ပေါင်၃အောင်စားနဲ့မွေးဖွားခဲ့တယ်လို့ကင်ဆင်တန်နန်းတော်ကနေပြီးတော့သတင်းထုတ်ပြန်ပါတယ်။ကလေးရောမိခင်မှာကြမ်းမာကြတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။American ပြည်တော်စုအရှိဘက်ချန်ဘော်ဒီမော့မြို့မှာဒီညမထွက်ရအမိန်ချိုးဖောက်မှုနဲ့တောက်ကြနေတဲ့ကလူတချို့ကိုရဲကဖမ်းဆီးခဲ့ပါတယ်။Freddie Gray ဆိုတဲ့လူမဲတယောက်ကိုရဲတွေဖမ်းဆီးစင်မှာဒီတိတ်ဆုံးသွားခဲ့ပြီးတဲ့နောက်မှာဆန္ဒပြဆန့်ကျင်မှုတွေဘော်တီမော့မြို့မှာရှိခဲ့တဲ့အတွက်အများမထွက်ရအမိန့်ကိုထုတ်ပြန်ထားတာပါဒီ Gray ကိုတရားလုံးမှုနဲ့ဒီရဲအရာရှိ6ယောက်ကိုလည်းအစိုးရကတရားဆွဲထားပါတယ်ရဲတွေကိုဒီတရားဆွဲတဲ့တရင်ထွက်ပြီးနောက်အများမထွက်ရအမိန့်ကိုချိုးဖောက်ပြီးတော့ဒီလမ်းပေါ်ကိုဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်
တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါဒီညရဲ့အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင် VOA American တမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပါ
Thank you.
This program has come to you from the Voice of America, Washington.